Welcome to the Voice of America in Burmese.
mingla mne khima thora shin mya shin american bureau of washington dc myo raw boe american tan ye 2021 khu ne december la 28 ye ne inga ne mne khin season rwe ko myama san daw chain mne 6 nai ga ni 9 nai a thi line to meter 3249 line la meter 190 du ga ni dai yai thau hlwin ni ba bi shin thora shin mya shwin lan chem mye cha ba si shin chuma thank you thai ba chin mne khin season ni ko ta win yu tin set ma phit par de
mingla ba shin chuma khin myet ba dim nai khin thadin ni ko ko zaw mu chaw ne tu pyo pya pe ma ba ukraine ne sa ma russia ga sin ya alon yin cha tha ya ga ni tat ta tat taw naw ko pyan pi yauk tein lai par de omicron ko pit po ku set mu to ni le twet tanin la ni ma le le chang lai khii san de 2000 jaw law ko phyet tein lai ya ba de myama sit tat ni ne a chan phat mu ri yet pye phu ne tan na le ne kain ri democracy ye hlaw sha su ri ga le ngain chan ye swin nwe cha bu catholic gan chauk phu naw ji cardinal charles wo ga pan cha lai par de dilo thu cha de tadin le cha ma ba ma tin yi thai
kaung ma bi shin tadin ni pi na sin cha ya ma ri ga do dot tan mi aw ne min da pai ta kun lo ko thong tan ri chat mat khe de cha now mandalay khyan tia yong ma do tanin la ni ka bon pao kwe ke ba de
pao kwen ko do 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 ni do do che de che di na ga ko pyan pyan ne ne samay chin ye ko tai chai de ne ya ta khu lo pyo lu ya de အတော့ပြန်ပြောရင်ခေါနက်ကလည်းဒီနေရာနဲ့
ကြာခင်မှာနားဆင်ကြရပါမယ်ရှင်။နိုင်ငံရေးမတည်ငြိမ်မှုနဲ့အတူကုန်စည်နှုန်းတွေတက်ပြီးလုပ်ငန်းတွေလည်းနှောင့်နှေးနေရတဲ့အကြောင်းစီးပွားရေးဆိုင်ရာသတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေတင်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့တင်ပြပေးပါမယ်ရှင်။
Ukraine နဲ့မှာ Russia ကစင်အားအလုံးရင်ချထားရကနေတက်တာတက်တောင်းတော့ကိုငကိုတိုင်းရင်အခြေဆိုင်စခန်းတွေမှာနေရာပြန်ချထားလိုက်တယ်လို့ Russia ကာကွယ်ဝန်ကြီးဌာနကစနေနေ့မှာကြေညာလိုက်ပေမဲ့ Russia စီးရင်လှုပ်ဆောင်မှုပေါ်မှာအနောက်နိုင်ငံတွေကတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေကတော့ရော့မသွားခဲ့ပါဘူး Ukraine နဲ့မှာတက်တာတသိန်းကျော်ချထားတဲ့အတွက်တင်းမာမှုတွေတိုးနေချိန်မှာပဲ Russia သမ္မတ Vladimir Putin က American နဲ့ NATO တို့နဲ့ဆွေးနွေးခြင်းနဲ့လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပြောခဲ့တယ်လို့ Russia ကာကွယ်ဝန်ကြီး Sergey Lavrov ကလည်းလုံခြုံရေးဆိုင်ရာအာမခံချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက် NATO ဘက်ကတုံ့ပြန်မှုကို Russia ကစောင့်နေစေဖြစ်ပြီးဒီဆွေးနွေးညှိနှိုင်းမှုတွေမှာစစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေပါဝင်မှအဓိပ္ပာယ်ရှိမှဖြစ်တဲ့အတွက်ရုရှားကာကွယ်အရာရှိတွေနဲ့စစ်ဗိုလ်ချုပ်ကြီးတွေပါပါဝင်မှုလိုအပ်တယ်လို့တနင်္လာနေ့ရုပ်သံမေးမြန်းခန်းမှာပြောကြားခဲ့တာပါ။အမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးပွဲကတော့နှစ်ကူးအကြိုနောက်ပိုင်းမှာဖြစ်လာနိုင်ပေမဲ့နေတိုးနဲ့ညှိနှိုင်းရမှာချထားမဲ့တတ်မှတ်ချက်ဘောင်တွေနဲ့ပတ်သက်ပြီးတော့သဘောတူညီချက်ရဖို့ရုရှားဘက်ကစောင့်နေစေပဲလို့လည်းပြောပါတယ်။အမေရိကန်ကရနေတိုးကပါရုရှားနဲ့ဆွေးနွေးညှိနှိုင်းလို့ရဆန္ဒရင်းရှိနေပေမဲ့ရုရှားဘက်ကလှုပ်ဆောင်နေတဲ့လက်ရှိပုံစံနဲ့လုံခြုံရေးဆိုင်ရာအဆွေပြုတ်ချက်တောင်းဆိုနေတာမျိုးကိုတော့လက်ခံမှာမဟုတ်ဘူးလို့အနောက်နိုင်ငံတာဝန်ရှိသူတွေကသတိပေးထားရတာနဲ့ခုတော့ရုရှားဘက်ကလည်းယူကရိန်းနယ်စပ်မှာချထားတဲ့တပ်သားတွေက30ရာခိုင်နှုန်းလောက်ကိုရှော့ချပေးလိုက်တာလည်းဖြစ်ပါတယ်
။အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး၅နိုင်ငံပါဝင်တဲ့နျူကလ িয়ার ဆွေးနွေးပွဲကိုတနင်္လာနေ့မှာပြန်လည်စတင်လိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ရပ်တန့်ပေးမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေကပိတ်ဆို့အရေးယူထားတာတွေကိုဖယ်ရှားပေးဖို့သဘောတူထားတဲ့2015ခုနှစ်သဘောတူညီချက်ကိုပြန်လည်ရရှိဖို့အဓိကဆွေးနွေးနေတာဖြစ်ပါတယ်။2018ခုနှစ်တုန်းကဆွေးနွေးပွဲတွေအဆင်မပြေဖြစ်ပြီးနောက်သမ္မတဒေါ်နယ်ထရန့်က2015ခုနှစ်သဘောတူညီချက်ထက်ကနေထွက်ခဲ့ပြီးအီရန်အပေါ်ရေနံရောင်းဝယ်မှုအပေါ်အဝင်စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ခဲ့ပါတယ်။အီရန်ဘက်ကလည်းနျူကလ িয়ার လုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်ခဲ့ပြီးယူရေနီယံတန့်စင်မှု60ရာခိုင်နှုန်းလောက်အထိရောက်ရှိသွားပြီးလက်နက်ထုတ်လုပ်နိုင်ဖို့ပုံမှန်နှိစက်လာတဲ့အနေအထားကိုရောက်ရှိတော့ပါတယ်။အခုအခါမှာရှေယိုဇွဲဝါဒီအီရန်အစိုးရရဲ့သမ္မတအီဘရာဟင်ရာစီကတော့နျူကလ িয়ার အစီအစဉ်တွေမရဆိုင်မီစီးပွားရေးပိတ်ဆို့မှုတွေကိုအကုန်ဖယ်ရှားပေးဖို့တောင်းဆိုထားတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးကလည်းနောက်လာမယ့်ဆွေးနွေးပွဲဟာစီးပွားရေးပိတ်ဆို့ထားမှုဖယ်ရှားပေးဖို့ကိုအဓိကဆွေးနွေးဖို့လိုလားတယ်လို့ပြောဆိုထားပါတယ်။အီရန်ကအမေရိကန်နဲ့မဟာမိတ်တွေစီးပွားရေးပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့ပဲတောင်းဆိုနေတဲ့အတွက်အချိန်ကျန်ကြာနေရတယ်လို့တန်တမန်တွေကသတိပေးထားပါတယ်။သမ္မတဂျိုးဘိုက်ဒန်အစိုးရကတော့2015ခုနှစ်သဘောတူညီချက်ကိုပြန်လည်ဝင်ရောက်ဖို့လိုလားနေပါတယ်။ဣသရေလကတော့2015ခုနှစ်သဘောတူညီချက်ကိုလက်မခံပဲလိုအပ်ရင်သူတို့အစီအစဉ်နဲ့သူတို့လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာထိန်းချုပ်ထားတဲ့တာလီဘန်တွေရဲ့အမျိုးသမီးတွေပေါ်ကန့်သက်ချက်ချထားတာတွေဟာ K ခေနောက်ပြန်ဆွေးနွေးတဲ့အတွေ့အခေါ်ဖြစ်ပြီးဒါဟာသူ့နိုင်ငံအတွက်ချင်းချောက်မှုဖြစ်နေတယ်လို့ပါကစ္စတန်ပြန်ကြားရေးဝန်ကြီးဖာဝတ်ဟူစိန်ကဝေဖန်လိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံထဲမှာတက်လာတဲ့တာလီဘန်အစိုးရတဲ့ဟာအစိုးရအစိုးရတဲ့ဖြစ်ကြောင်းအစ္စလာမဘတ်စုဝေးဘွားတစ်ခုမှပြောကြားလိုက်တာပါသူတို့အနေနဲ့အာဖဂန်ပြည်သူတွေကိုအပြစ်ဝအကူအညီပေးခြင်းပဲမဲ့အမျ တယ်ပါကစ္စတန်ရရှိတွေနေနဲ့အာဖဂန်မှာအာဏာပြန်ရလာတဲ့တာလီဘန်တွေကိုအခုလိုလူသည့်ရှင်ကြားဝေဖန်တာမျိုးကတိတ်ကိုရှားပါတယ်တာလီဘန်တွေရဲ့သူ့ဆက်မြင့်တင်ပြီးဒူးစရိုက်ကာကွယ်ရေးဆိုင်ရာဝန်ကြီးဌာနကနေအမျိုးသမီးတွေယောက်ျားလေးတွေဆွေမျိုးအဖော်မပါပဲ45မိုင်အထက်ခီးသွားတာကိုခွင့်မပြုကြောင်းညွှန်ကြားချက်အသစ်ထုတ်ပြန်လိုက်ပြီးနောက်တစ်နေ့မှာပဲဝန်ကြီးဟူဆိုင်ကအခုလိုပြောလိုက်တာပါအခုထုတ်ပြန်တဲ့ညွှန်ကြားချက်ထဲမှာခေါင်းစည်းပေါ်မှာပါတဲ့အမျိုးသမီးတွေကိုအငှားရင်မောင်းသမားတွေကမတင်ဖို့ပါပါပါတယ်။ဝန်ကြီးဌာနပြောခွင့်ရကတော့ဒါဟာ Islamic ဥပဒေရကန့်သက်တာလို့ကာကွယ်ပြောဆိုပါတယ်။အရင်သတင်းပတ်တွေတုန်းကလည်းအမျိုးသမီးရုပ်တံသတင်းတင်ပြသူတွေခေါင်းစည်းပေါ်ဟာဟာဂျက်မဟုတ်တွေဝစ်ဆင်ဖို့နဲ့ရုပ်တံလှိုင်းတွေမှာအမျိုးသမီးဇက်ကောင်တွေပါတဲ့ဇလန်းတွေမလွှင့်ဖို့တာလီဘန်တွေကတားမြစ်ခဲ့တာဖြစ်ပါတယ်
။ Omicron COVID မျိုးကွဲတဲ့ကူးစက်မှုပြင်းထန်လာတဲ့အတွက် Israel နိုင်ငံမှာစတုဒ္ဓကာကွယ်ဆေးထိုးဖို့စံတမှုကိုဆရာဝန်တွေကတင်းလာနေမှာစတင်လိုက်ပါတယ်။အသက်60အထက်အပါအဝင်ကိုခံအားလိုအပ်ချက်ရှိသူတွေနဲ့ဆေးဝန်ထမ်းတွေကို Pfizer ကာကွယ်ဆေးကိုစတုဒ္ဓအချိန်ထိုးပေးသင့်တယ်လို့ကျန်းမာရေးအကြံဖွဲ့အဖွဲ့ကပြောဆိုပြီးတဲ့နောက်ဒီစံတမှုကိုစတင်ခဲ့တာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးနဟမ် Ash ကနောက်ဆုံးအတည်ပြုရင်ဒီစတုဒ္ဓအချိန်ထိုးမှုကစတင်မှာဖြစ်ပါတယ်။ကိုဗစ်ကူးစက်ပြန့်နှံ့မှုတွေမြင့်တက်လာတဲ့အတွက်အမေရိကန်ပြည်ထောင်စုမှလည်းတက္ကသိုလ်နဲ့ကောလိပ်အားကစားပွဲတွေအစီအစဉ်တွေကိုဖျက်လိုက်ရပါတယ်။ပြင်သစ်နိုင်ငံမှာလည်းပြီးခဲ့တဲ့စနေနေ့တရက်ထဲမှာတင်ကိုဗစ်ကူးစက်သူ3000ကျော်ရှိခဲ့တဲ့အတွက်သမ္မတမက်ခရွန်ကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတနင်္လာနေ့မှာသွားလာမှုကန့်သတ်တာတွေကိုပြန်လည်ထုတ်ပြန်မယ်လို့ပြောင်းလဲရပါတယ်။တရုတ်ပြည်မှာလည်းလူဦးရေ73သန်းကျော်ရှိတဲ့ရှီအောင်မြို့ရှင်အန်းမြို့မှာကိုဗစ်ကူးစက်မှုတွေရှိတဲ့အတွက်အပြင်ထွက်ခွင့်နဲ့သွားလာခွင့်တွေကိုတင်းချထားပါတယ်။တနင်္လာနေ့တရက်ထဲမှာတင်ကမ္ဘာနှံပြန်သားမဲ့လေရင်ခီးစဉ်2395ခုကိုပယ်ဖျက်ရပါတယ်။ရွှေဆိုင်တာတွေနောက်ကျတာတွေဖြစ်ခဲ့ပါတယ်။အဲ့ဒီအထက်ကခီးစဉ်869ခုကအမေရိကန်ပြည်ထောင်စုနဲ့ဆက်သွယ်တဲ့ခီးစဉ်တွေဖြစ်ပါတယ်ခင်ဗျာ
။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာစစ်တပ်နေနဲ့ဘုံကျဲတာတွေပြစ်ခတ်တပ်ဖြတ်တာတွေရပ်ပစ်ဖို့နဲ့တိုင်းဒေသနဲ့နိုင်ငံတွေဒီမိုကရေစီလှုပ်ရှားသူတွေကလည်းငြိမ်းချမ်းရေးအတွက်ကြိုးပမ်းကြဖို့ကက်သလစ်ဂန်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘုကပန်ကြားလိုက်ပါတယ်။ကယားပြည်နယ်အရှေ့ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေအပေါင်းအနည်းဆုံး35ခရစ်မတ်အခါသမယမှာစစ်တပ်ကြောင့်တိစွန်းခဲ့ရတဲ့နောက်စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရပ်ပစ်ဖို့နဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့တိုင်းဒေသနဲ့နိုင်ငံတွေအနေနဲ့ငြိမ်းချမ်းရေးကြိုးပမ်းချဖို့အခုလိုကြေညာချက်ထုတ်ပြန်တောင်းဆိုတာပါ။လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာမှာတွေ့မြင်ခဲ့တဲ့ဝန်내ခြေခဲဆွေဖြစ်တွေအဆုံးသတ်ဖို့လှိုက်လိုက်တဲ့လက်ဆုတောင်းချောင်းလည်းပြောပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကရောဒေသခံလက်နက်ကိုင်အဖွဲ့တွေကပါဒီတိုက်ခိုက်မှုဟာမြန်မာစစ်တပ်ကလှုပ်ဆောင်တာလို့ပြောပေမဲ့စစ်ကောင်စီဘက်ကတော့တိုင်းဒေသလက်နက်ကိုင် KNPP နဲ့ PDF လက်နက်ကိုင်တွေကစတင်တိုက်ခိုက်လို့အပြန်အလှန်ပစ်ခတ်ရင်အရက်သားတွေတေဆွန်ရတာလို့တုံ့ပြန်ပါတယ်။ Cardinal Charles ဘုကတော့မိုးဆိုးရွာလူအများပြားအသက်ခံမှုဟာစင်လုံးခြေကုန်းပေါ်ရရဲရဲဆက်ဆက်တက်ဖြတ်မှုဖြစ်ပြီးပြင်းပြင်းထန်ထန်ရှုံချကြောင်းနဲ့ခရစ်တော်ဖွားမြင်တဲ့နေ့ဖြစ်နေအများကပွဲချင်းပါနေခြင်းမှာမြန်မာလူလူကတော့တေဆုံးမှုတွေပျက်စီးမှုတွေနဲ့တူကန့်ဆုံးမှုမှောင်ကျနေပြီးမြန်မာနိုင်ငံဟာအခုခါမှာစစ်တလင်းဖြစ်နေတယ်လို့လည်းပြောပါတယ်။လက်နက်ကင်တိုက်ခိုက်နေသူအလုံးလက်နက်တွေမကင်မှုပန်ကြားလိုက်တယ်လို့တမရော်နေနဲ့ပြည်မဲ့ပြည်သူတွေပေါ်ဘုံခွဲတာပစ်ခတ်တာနေရင်တွေဖျားချောင်းတွေဆင်းရုံစီကံဖျက်ဆီးတာတွေရပ်ပစ်ပြီးလက်နက်ကင်တိုင်းသားတွေနဲ့ငြိမ်းချမ်းဆွေးနွေးဖို့ပါတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံပြည်ထောင်စုကိုမြန်မာနိုင်ငံသားတွေကိုယ်တိုင်ဖြေရှင်းရမယ်လို့လည်းပြောပါတယ်။
ကရပြည်နယ်တွင်သူနာပြုနှင့်ဆေးဝန်ထမ်းတစုဟာမြန်မာစစ်တပ်ရဲ့ဘေးအန္တရာယ်တွေကိုရှောင်ရှားရင်းကိုဗစ်လူနာတွေကိုခက်ခက်ခဲခဲကူးသပေးနေကြောင်း AFP သတင်းမှာဖော်ပြထားပါတယ်။စီးပွားနယ်လိုအပ်တဲ့ပစ္စည်းတွေကိုလည်းမြန်မာစစ်တပ်ရဲ့ဖမ်းဆီးနှောက်ယှက်မှုတွေကိုရှောင်ရှားပြီးခက်ခက်ခဲခဲတည်ယူရတယ်လို့ဆိုပါတယ်။ကိုဗစ်ရောဂါကူးစက်ခံရသူတွေနဲ့ဒေသခံစစ်ဘေးဒုက္ခသည်တွေကိုကူးသပေးနေတာနဲ့ပတ်သက်ပြီးဆေးအဖွဲ့ဝင်သူနာပြုတူကခုလိုပြောပါတယ်။
ที่ว่าช่างเขาจะรอแล้วว่าอินเดียลุ่มยาวตัวโฮมสเตย์ทารุ่มยาวได้ชิ้นนี้มาส่วนที่มาไปขอทานเลยครับแล้วลูกชายที่อันนี้ออกซิเจนส่วนแล้วชีเดฮาลินเนี่ยไปยาตลอดว่าถ้าแค่ไรก็ที่เปลี่ยนตัวตัวยาแล้วเนาะอันนั้นค่ะจะพิเศษเลยอ่ะซะอันนั้นส่วนแต่ขาดตรงพิเศษส่วนแล้วจะมาดูการรีไซเคิลเปลี่ยนเราอย่างเดียวนี่เปลี่ยนแล้วเนี่ยปุ๊บแต่สีเปลี่ยนไปแล้วเปลี่ยนตรงยาแล้วแต่แค่แค่แล้วว่า
အခုလိုကုသပေးနေတဲ့ဒုနာပြုဆေးဝန်ထမ်းတစုဟာဖေဗူအာရီလအာနာသိမ့်ပြီးနောက် CDM လုပ်ခဲ့တဲ့ဆေးဝန်ထမ်းတွေဖြစ်ပါတယ်သူတို့ကအခုကတော်ဘိုအိတ်ဆေးကန်းအဖြစ်နဲ့လှည့်လည်ကုသပေးနေပါတယ်စစ်တပ်အာနာသိမ့်ပြီးနောက်အာနာသိမ့်စစ်ကောင်စီတပ်တွေနဲ့ဒေသခံကရားပြည်သူကာကွယ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုမြန်မာစစ်တပ်ရဲ့ထိုးစစ်တွေကြောင့်ကရားပြည်နယ်အတွင်းထွက်ပြေးတိတ်ဆောင်နေရတဲ့ဒုက္ခသည်ပေါင်း 15,000 ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်
အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းကအာချေပင်နယ်ကမ်းလမ်းမှာအမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်တဲ့ရိုညာဒုက္ခသည်တွေလိုက်ပါလာတယ်။လှေဒဇင်းတောင်တင်နေတာတွေ့ရတယ်လို့ဒေသအာဏာပိုင်တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။တနင်းသူတို့ကတနင်းရီနေ့မှာဆက်တွေ့ခဲ့ပြီးကယ်ဆယ်ဖို့ဒေသအာဏာပိုင်တွေနဲ့လက်တွဲလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒေသရင်းငါးဖန်သမားတွေခေါင်းဆောင်ကတော့လှေပေါ်မှာလူ120လောက်ပါပြီးတော့သူတို့ကိုကယ်ဆယ်ဖို့တာဝန်ရှိသူတွေကိုပန်ကြားထားကြောင်းပြောပါတယ်။အင်ဒိုနီးရှားမှာရှိတဲ့ AI လွန်ကြီးချမ်းသာခွင့်အဖွဲ့ကွဲကတော့အန္တရာယ်ရှိတဲ့ရေပင်ကိုဖျက်ပြီးအခုလိုဒုက္ခသည်တွေမလောင်လို့ဖို့ဒေသရဲနိုင်ငံတွေမှာတာဝန်ရှိတယ်လို့ပြောပါတယ်
။ဂျပန်နိုင်ငံအလယ်ပိုင်းမှာနှင်းနေတနင်္လာနေ့အထိဒုဒတ်စွာဆက်လက်ကြဆင်းနေပြီးလျှက်စစ်မှုတွေပြတ်တော့ကယထာလန်တချို့ကာလန်တချို့ပိတ်နေသလိုလေရင်ခီးစင်တွေတချို့လည်းပယ်ဖျက်ထားပါတယ်။ဆောင်းရာသီတွင်ရာသီဥတုဆိုးရတာကြောင့်ဂျပန်ပင်လယ်ကမ်းခြေတလျှောက်မြောက်ကနေအနောက်ဘက်ထိကမ်းရိုးတန်းတွေမှာရှိတဲ့မြို့တွေမှာအဓိကနှင်းကျခဲ့တာဖြစ်ပြီးအိမ်ပေါင်း3200လောက်လျှက်စစ်မှုပြတ်တောက်နေတယ်လို့အစိုးရပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ထိခိုက်ဒဏ်ရာရှိသူတေဆုံးသူမရှိဘူးလို့လည်းပြောဆိုပါတယ်။ဟီကိုနီမျိုးအနည်းမှာနှင်း26လက်မအထိကျခဲ့ပြီးတော့ရှီကဒေသတွင်းမှာတော့ကားလမ်းတွေပေါ်မှာနှင်းတွေဖုံးခဲ့တဲ့အတွက်ကားတွေသွားလို့မရတဲ့အတွက်အဓိကလမ်းမကြီးပိတ်ဆို့နေပါတယ်။နှင်းတွေကြောင့်ခီးတဲ့နေရာလောက်ဟာလည်းယထားထဲမှာတညာလုံးပိတ်မိနေပါတယ်။နီဂါဒဒေတာတွင်မှာတော့အင်္ဂါနေ့အထိနှင်းတွေဆက်လက်ကျနိုင်ပြီးတော့၃ပေနီးပါးလောက်အထိကျနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းတဲ့အကြောင်းပြောဆိုပါရယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တရက်ထဲမှာတင်ပြည်တွင်းပြန်သားမဲ့ဒေကြောင့်ခီးစဉ်130ကျော်ကိုပယ်ဖျက်ခဲ့ရပါတယ်တနင်္လာနေ့မှာတော့90ကျော်ကိုပယ်ဖျက်ထားကြောင်း NHK ကပြောပါရယ
်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်မန္တလေးခရိုင်တရားရုံးမှာတနင်္လာနေ့ကပေါက်ကွဲမှုဖြစ်ပါတယ်ဒီလိုပေါက်ကွဲတာကြောင့်အဆောက်အုံမှာပျက်စီးမှုတချို့ရှိပေမဲ့လူထိခိုက်မှုမရှိဘူးလို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းဒဇယ်မြို့ကမြို့လယ်အဝိုင်းမှာလည်းတနင်္လာနေ့မနေ့ပိုင်းကပောက်ကွဲမှုဖြစ်လို့လုံခြုံရေးတပ်ဖွဲ့ဝင်တချို့ထိခိုက်သေးဆုံးမှုရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုနားဆင်ပါရှင်။မန္တလေးခရိုင်တရားရုံးဒုတိယဌာနမှာတနင်္လာနေ့မနေ့စင်နိုင်ကျော်လောက်မှာပောက်ကွဲမှုဖြစ်ပြီးအဆောက်အုံပျက်စီးမှုအနည်းငယ်ရှိခဲ့ပါတယ်။ပောက်ကွဲသံအတော်လေးကျေခဲ့ပေမဲ့လူထိခိုက်တာတော့မရှိဘူးလို့ဒေသခံတဦးကပြောပါတယ်
။ပောက်ကွဲမှုကတော့တော်ကျေတယ်ကြဒီငါကဟိုပြန်ပြောရင်လည်းသမီးကြီးရဲ့ကိုတိတ်ဆိတ်တဲ့နေရာတခုလိုပြောလို့ရတယ်လေအတော့ပြန်ပြောရင်ခေါက်လက်ကလည်းအနေရလည်းအခြေကြီးဆိုတော့တခါတည်းရုံးအဆောက်ဆိုတော့ပွန့်ချော်တော့အုံးဆိုတဲ့အတန်ကျတော့တော်တော်များများရယ်မန္တလေးရဲ့တော်တော်များများလို့ပြန်ကြတဲ့အနေအထားရှိကြခဏတော်တော်များများတော့ဒီဒီရနဲ့ပတ်သက်ပြီးတော့မန္တလေးကလည်းစိုးရိမ်ထွေးနေပါတော့တဆင်ပြန်ကြားသိရတယ်ခင်ဗျာ
ပောက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေရောက်လာပြီးစစ်ဆေးခဲ့ကြသလိုညနေ၄နာရီဝန်းကျင်အထိရုံတွင်းမှာပိတ်မိနေတဲ့ရှင်းနေတွေနဲ့ဝန်ထမ်းတွေကိုစီစစ်ပြီးပြန်လွှတ်ပေးနေတာတွေလည်းလုပ်တယ်လို့အဲ့ဒီအနည်းအနာမှာနေထိုင်သူတဦးကပြောပါတယ
်ခဏလောက်နေတော့သူတို့ကိုယ်တိုင်ပေါ့ရောက်လာတယ်ခဏစစ်ကားတွေရောရေကားတွေရောရောက်လာပြီးတော့လုံခြုံရေးယူတာတော့စစ်ဆေးတာတော့တော့တုတ်ပြီးတော့ဟိုနည်းနည်းလေးကြာတော့စစ်ကားတွေရောပြန်ဆက်သွားတယ်ဆိုတော့ဒီရေကားတွေတော့အများကြီးပဲသူကတော့ခုချိန်ကျတော့အထွတ်တည်ဘူးကျိုးရှိနေတယ်အခုမပိတ်မိတယ်ရှိနေတယ်ဆိုတော့ကျွန်တော်ကြည့်ရတော့ဒါပုံညိုက်တယ်ဒီပုံကြီးချက်လက်ပါလဲယူပြီးတော့ပြန်ပြီးတော့ရှင်းရှင်းပြီးတော့ပြန်ထုတ်ပေးနေတယ်ပေါ့နော်အချို့လည်းအခုချိန်ကြီးမထွက်လာသေးဘူးအတည်းတည်းအကြောင်းကိစ္စရှိလို့တရားဝင်ရောက်နေရှိနေတယ်အချို့လည်းပြန်ပြီးထွက်လာတယ်ပေါ့အခုချိန်ကြီးကျွန်တော်လည်းဟိုခုတော့ဖုံးပြောင်းနေအချိန်ကြီးအချို့တော့ပြန်မထွက်လာသေးဘူးခင်ဗျာ
အခုလိုမန္တလေးခရိုင်တရားရုံးပောက်ကွဲမှုအခြေအနေနဲ့ပတ်သက်လို့ဘယ်အဖွဲ့ရဲ့လှုပ်ဆောင်ချက်လဲဆိုတာကိုတော့မသိရပါဘူးမန္တလေးမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့ပဲစကိုင်းတိုင်းဒဇယ်မြို့ကမြို့လယ်အဝိုင်းမှာလည်းတနင်္လာနေ့မနေ့9နာရီကျော်ဝန်းကျင်လောက်ကပောက်ကွဲမှုဖြစ်ပါတယ်။ Eddie away ma sanapya dure lwin tare lan net go la phyut de sit kaun si tat ta de chu paw kwe mu chaw thi kai mu shi de lo ani win chin ma shi de nei ain de chu le thi kai khe de lo de ta kan de u ga voe go pyo ba de
na yi 45 ro nga edi de sei wai ba ma thon na de lan net go bon no edi de sei sakan ga de sei sakan ga nei sit ta ne ye de ตัวผุดตัวผุดด้วยคํามามายตรงลงเส้นปอกพี่รอหว่าบ่ไอ้นี่ก็อวัยปัดก็โอเคเลยหว่ากวยพี่แล้วล้นถั่วตัวได้พี่ปีหน้าอีนี่มาเลยไอ้หลูมายซ่าไอ้ตรงมันนี่เจ๊เลยเค้าเนี่ยโหบ่ชื่อมันกูมันนี่กูจ้าอย่างเฮ้โหจ้าซงแล้วรอ 4月12日以快老嘛，12日快没搞，但那一老嘛，伊这些暴龙军那股也还隐身呢，快比到，确实没暴龙，你确实没，你安那批。在赶紧点嘛，适当的抵达赶比度，各国也派队，别让带开部队，使得路适当拍下来，难免心灵大瑞龙尼巴的心。
ตัวเราเชนโอคุณาสินิซายาลาการ์โรวิวิมีมาบ้านสี่สิ่งยังอินคานิมินเคนทอลุยชัดดีเบ็ปชิปาร์เรชคุโรดรินซามารีดรินเปปูชัดดีกูสับปิโรดินปิอาปิบามีมิวตันติโมคริสยาพัจจุเอเนลดีสุยาเลเทกาเจียงกงตันซีเมนตายากอมติเวนโดตันมีอังกูตัมโรปิโกเอาหลงโซลูซามูปงมางายังอากาจีเนลูกเจเนทาวดันตงเนชัมมาเคบารี ลาดูโมเดลตัวอย่างไปในกงกุลเล่ปุ่มมางายงากาจีเน่เบ่ลูกเจเน่ทำดันตรงเน่เดนเนลานิกาชั่มมาเคบาร์เร่ภาษีคันทายาตุรีเดมาเนเมจูจ้าตุเนียกูเดนเนลานิกาทำดันพิจารณ์วิชั่มมาเคเร่จังกุโรยังกงอาปีปูลาเร่ดิ้งกูทอกิมยุตเต็ดดิมพยาปีบามิเช่
เอเนลดีสู้อะไรเถอะมายังกงใจซีเบนตายากอมติเวนตาวันยูเกตูปราฮิตะกุญย์ลูกเด็กกูลูกแก่เกเร่ ไซส์เช่นมาดอตันเมียงกูสิ่งสิ่งก็ตั้มรูปยูกูยังลงสมุปงมางายงาการจีเน่ดิฉันมาลันนึกสักคนเนี่ยตั้งนี่ลานี่มาลูกจันเน่ท่านั้นต้องเนี่ยชาลัยไปเลยเสียหน้าตีเน่เฟเวอร์ลัดเดียกเรียกอ่ะพันสิ่งขังเกียร์ดอตันเมียงกูนับเป็นจ้ามาเป็นเส้นเนี่ยยาสุดที่อุบลีงายงาการจีเน่เดียสเวบีท่องชาเกียร์รับเชื่อไปเลยแต่หาอุบลีเนี่ยเลี้ยงนิมูมชีบุลูดอตันเมียงเอาเนี่ยชินิดูกะ
กูรู้เปล่าเลยที่ว่าเตียนเดียวเช่นเดียวกันที่นั่นเด็กก็รีสุราก็ที่ว่าอิสเลียนี่จะมันน่าจะกันมาแต่ที่อุบลเตียนอุบลเนี่ยพอก็อะไรพวกมันเช็คแล้วเขาจะพูดว่าที่นั่นอุบลเนี่ยเช็คนี่ยังไงก็อุบลเนี่ยเช็คนี่อุบลเนี่ยก็เปียกทั้งที่เราจะไม่อ่านมันได้อะไรด้วยที่ว่าเตียนนี่มันพันที่เช็คนี่อะไรแต่ตอนนี้เอาอยู่อ่ะอันนี้เป็นยืนยันมันเป็นยาตัวเล็กเป็นยาไอ้ที่มาลงได้เด็กขาดยาหรอ อะไรก็มามีเนี่ยตอนนี้ออกเที่ยวไปเรื่อยๆที่อยู่ภายในที่ว่าอิตาลีเอเยนเอาไปมามาคือรู้กูยังสนิทอะไรมาเจ้าอะไรจะตุ่มตาอ่อนสีเลยสิแล้วยูจูมาเจ้าอะไรบ่เนาะยูจูมาเจ้าอะไรจะเยาว์มาตาอ่อนสีเลยตุ่มตาดิชาเลยดิชาโรดิแดนที่อาบ้านเอ็งเส้นทางเรื่องอ่ะทุกที่อายุงานเนี่ยมอร์ดเตียวสาวไปในกงกุลเลยลารูปปุ่มว่างานงานการจีเน่
แต่เด็กเสียใจนะมูเร่มาปีเดียกันอาทิตย์ที่อายุงานนี่ไม่ใช่แก่รับเสด็จเลยไปในกองเอเชียเนี่ยดูกะวิวเอโก้กูรูปเยาว์บาร์เลยรูปแบบเด็กดูที่พูดเช่นใดยังไงอาบิดาไม่ใช่พวกเราเลยอันนี้รูปนี้เลยเสียเลยอ่ะนี่สิพวกขอร่าเลยรูปแบบเด็กดีกว่าจะมาดีกว่าแล้วมาที่มาข้างในมูเดี๋ยวเราไอ้เด็กดูเปรี้ยวเลย ผมก็เลยอุ่นใจเสียเป็นใจเป็นใจที่เรื่องจริงมาแต่เราเรียนมุกไล่ไปสองเหตุผลเหตุที่คนสิ่งนี้กูจะอุ่นใจเพราะส่วนมาดีเลยเนี่ยกูไปในกองกูยาดีสิเนี่ยอุ่นใจเสียขอดีขอดีดีกว่าดีผมก็เลยมาบาร์เรดับบงนี้ยาดีดับบงนี้ยาไปในกองนี้เนี่ยฉันอาจจะดูสิจะมาป่าวเงี้ยสิมันน่ารู้ไหมแต่เมื่อกูไปในกองดับบงนี้ยาหรอมันน่าจะดูการสมิงของข้างหน้าเว้ยแต่เราฉันไม่เจอแบบนี้ไม่รู้ดีไม่ทราบไหมอันนี้ชาบีไล
ดีกว่ามีเลยอาทิตย์เดียวคงขังใครนั่งอยู่แต่เดี๋ยวดีนี่ลูกแตงก็ไม่ชิวแต่ยังเห็นลูกคนนี้ยังต้องเจ็บใจนี่เนี่ยยังมึนชิวเลยต้องยันเนี่ยแต่ท้องชาไหลจุดชิดเลยดูตาลูกดูรูปดูรูปยาวไปในกองหาเสียหน้าเต็มพี่เนาะ Sanjian Sanna Piamurigo, Tete Jaja, Losang Gedu Pipare, Siana Shin Sanjin Edrele, Ludi Shinja, Pioja Gedu Pipare, Ebrana Shianiga, Tu a Pansi Kangia Bira Noma, Indian Nangan Rima Shire, Tu Parita Regale, Pinegongo Piampi, Lupi Bodre, Downsu Gajabare.
ထခင်မြို့သက်ပါရှင်လုံကြုံရေးဆိုင်ရာသတင်းဆောင်ပါတွေအပြီးမှာတော့စီးပွားရေးဆိုင်ရာသတင်းဆောင်ပါတွေကိုဆက်ပြီးတော့တင်ပြပေးပါမယ်မြန်မာနိုင်ငံမှာကုန်စည်နဲ့အသားငါးလိုစားတောက်ကုန်စည်တွေအခုဒီဇင်ဘာလတည်းမှာထပ်ပြီးတော့တက်လာနေပါတယ်လုံကြုံရေးအရာတည်ငြိမ်မှုမရှိဖြစ်နေချေတဲယူပို့ဆောင်ရေးစရိတ်စကားတွေများလာတာကြောင့်ပါအခြေခံစားကုန်စည်နှုန်းတွေအပေါ်မှာကြည့်ရိုက်ခတ်စေတာဖြစ်ပါတ ခုလိုရာသီဟာစောင်းသီးနှံတွေလှိုင်းလှိုင်းပေါ်ရမဲ့ကာလဖြစ်ပေမဲ့ဓာမီဩဇာနဲ့လောင်စာစီစီတက်နေရာတွေကြောင့်ဒီနှစ်မှာကုန်စင်းစိုက်တဲ့လူအတော်နည်းသွားပါတယ်။ဒါကြောင့်မို့ရန်ကုန်နဲ့မန္တလေးကလက်ကားဈေးတွေမှာတော့ကုန်စင်းတွေကအခုဒီဇင်ဘာလထဲမှာဈေးနှစ်ဆနီးပါးလောက်ဈေးတက်နေတယ်လို့မန္တလေးတီရီမင်္ဂလာကုန်စင်းဈေးကလက်ကားဆန်ရှင်တူကပြောပါတယ
်။ကော်ပြီးဆုပ်တစ်ဆောင်ကျော်ဆိုတော့ဘန်ဂူလာတပုတ်980ရာခန့်ညီတမိတာဆိုရင်လက်လီသမားတွေဆိုရင်3000ကျော်လောက်ဝယ်စားရတယ်။အဲ့ဟာကတွက်ကျွဲဆိုအသားသေး5000လောက်ဖြစ်နေကြွယ်နော်။ဒီလက်လီသမားတွေအနေနဲ့ကျတော့သူတို့အကြောင်းကလည်းနှေးသွားတယ်။အဲ့လောက်ကြီးကျတော့စားသုံးလူတွေအနေနဲ့ကျတော့အဲ့လောက်ကြီးကျသူတို့ကတိတ်ပြီးတော့ဟိုမဝယ်စားနိုင်တော့ဘူးကွယ်။ဒီဘက်ကြောင့်လည်းအရောင်းဝယ်ပဲနည်းနည်းပါတယ်။ကော်ပြီးတိုင်း2000ကျော်လောက်ပုံဖို့ကိုတော်တော်ရောင်းရတယ်
။အာလူးစေးကအရင်ကတပိတ်တာကို7000အောက်မှာရှိပြီးအခုတော့တပိတ်တာကို7000-4000အထိတက်လာပါဗျ။အကြောင်းရင်းကတော့တရုတ်နိုင်ငံကအာလူးတွေပြည်တွင်းမှဝင်တော့တာအပြင်ပြည်တွင်းမှာလည်းအာလူးကင်းတွေပြက်ကုန်တာတွေကြောင့်လည်းပါတယ်လို့ကုန်တယ်တချို့ကပြောပါတယ်။အာလူးလိုပဲတခြားစားဖို့ကြောင့်ကုန်ကြောက်သီးနှံတွေလည်းဈေးတက်ပါတယ်။ပြပကဝယ်ရတဲ့မွေးမြူရေးအစာတွေဈေးတက်တာ၊လောင်စာစီဈေးတက်တာကြောင့်အသားငါးဈေးနဲ့ဒီအပိုင်းမှာပဲထပ်ပြီးတက်လာပါတယ်။တလာဗီယာငါးတပိတ်တာကို9000ကျပ်၊ကျက်နီမာတကောင်ကို9000ကျပ်၊မြန်မာကျက်တကောင်ကို14000ကျပ်ရှိနေပါတယ်။စိတ်သားကတော့မကွေးတိုင်းလိုမြန်မာနိုင်ငံအလဲပိုင်းစကြက်လွတ်ကြောင်းပြီးမွေးတဲ့ဒေသတွေကနေအများဆုံးလာပါတယ်။စကိုင်းတိုင်းမကွေးတိုင်းဘက်မှာနေမြေမတည်ငြိမ်တဲ့အတွက်စကြက်လွတ်ကြောင်းမှုလည်းအခက်အခဲတွေရှိနေတာပါ။ဒီလိုအခြေအနေတွေကြောင့်စိတ်သားကရန်ကုန်ကိုနှစ်ရက်ချာတခါမှဝင်ပြီးဈေးတွေလည်းတက်လာတာလို့ရန်ကုန်မင်္ဂလာတောင်ကျွန်းကအသားတိုင်ပန်းရှင်တူကပြောပါတယ
်။ဒီကနေ့ဆိုလို့ရှိရင်ကိုစီစီက6,000ကိုဖြတ်တန်း။ဟိုမှာဝယ်ယူရတဲ့နေရာမှာကိုအပေါ်ဈေးတွေကလိုက်ပြီးဝယ်နေရတဲ့အခါကျတော့တခါလာလို့ရှိရင်ဟိုနှစ်ရက်တခါ300,000ကို200-300တန်းနဲ့ဒီနေ့စီစီဆိုလို့ရှိရင်10,000ပေးသေးတယ်။တော်တော်ဟပါလား။
လောင်စာစီစေးအပြင်လမ်းမပေးရတဲ့ဂိတ်ကြီးတွေကလည်းအခုနောက်ပိုင်းပိုလာလို့ကုန်တင်ကားတွေကိုတိုးယူနေရကြောင်းကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူက VOA ကိုပြောပါတယ
်။ဒီတဲ့အတွက်မကမီတော့ထုတ်ပုံနဲ့ကျင်းလာရတာဟာလေ။အမှန်မှဒီကိစ္စကလည်းတော့တစ်နှစ်တစ်ခါလောက်ရှိနေတော့အလားတည်းနဲ့အမှကုန်ကောင်းတွေပိုလာတယ်ပေါ့။အဲဒါတော့ပကိတဲ့ဆိုမရှိတာနဲ့အဲ့လိုမိသားစုဆိုတဲ့အချိန်မှာဟိုတောင်းကမ်းမ်းဖြစ်သွားတယ်ပေါ့။အဲဆက်ဆောင်မှာဆိုရင်ငါဒါပြည်နေကုန်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှပေးစိတ်တန်းပြန်မလို့မပြောင်းဘူးလို့ပါမယ်ကွာတာပြင်လာပြင်တစ်ထောင်ကျွန်တော်တွေ့ပြီးတော့2000ကျော်နဲ့
ကိုဗစ်ကရောဂါနဲ့ဆက်အာဏာသိမ်းပြီးနောက်ပိုင်းနေဆက်ကနေလာလေးရှိတဲ့စားသောက်ကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့ဒါနိုင်ငံထဲဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေကြီးမြင့်လာခဲ့ပါတယ်။ဒါတွေမကလောင်စာစီဈေးကြီးမြင့်နေတာနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့တန်ကိုပိုပြီးခံစားနေရတယ်လို့ကုန်တယ်လုပ်ငန်းရှင်တွေကပြောပါတယ်ခင်ဗျာ
။ကိုရဲမွန်ပါရှင်။ကုန်စည်နှုန်းတွေတက်လာချိန်မှာပဲမြန်မာနိုင်ငံတွင်းမှာလုပ်ငန်းတွေလည်းနှောင့်နှေးနေတဲ့အကြောင်းသတင်းပေးပို့ချက်တစ်ခုကိုဆက်ပြီးနားဆင်ကြရအောင်ပါ။ကပ်ဘေးရောဂါကြောင့်ရန်နာခဲ့ရတဲ့ပြည်တွင်းခီးသွွားလုပ်ငန်းတွေနလန်ပြန်ထနိုင်ဖို့အားယူနေရတဲ့ကာလမှာပဲနိုင်ငံရေးပြည်ပခန့်တွေကြောင့်ပုံမှန်ပြန်လဲပတ်နိုင်ဖို့အခက်အခဲတွေရှိနေပါတယ်။ဒါပေမဲ့လည်းဒီနှစ်ခီးသွွားရာသီမှာပြည်တွင်းကနေရာတချို့စီဧည့်သည်ပြန်လည်ဝင်ရောက်လာတာရှိတဲ့အကြောင်းရန်ကုန်ကနေသတင်းပေးပို့ထားပါတယ်။ကိုစော်မှုကျော်ကပြောပြပေးပါမယ်ရှင်။
ကိုဗစ်ကပေးကြောင့်2020ခုနှစ်ကစပြီးပြည်တွင်းမှာသွာလာမှုကန့်သတ်တဲ့ကာယောဂါစီးမြင့်တွေထုတ်ပြန်ခဲ့သလိုခရီးသွာလာမှုတွေရှောင်ဖို့သတိပေးချက်တွေလည်းရှိခဲ့ပါတယ်။မိုးအကုန်ခရီးသွားရာသီရောက်ရင်ပြည်တွင်းပြည်ပခရီးသည်တွေအများအပြားနဲ့စီကားလေးရှိတဲ့အထင်ကရနေရာတွေမှာဆိုပြည်တွင်းဧည့်သည်တွေပါမရှိတော့လို့လုပ်ငန်းတွေရန်နာလိုက်ရတဲ့အထီးကြုံခဲ့ရပါတယ်။အဲ့ဒီအထက်မှာအဲအလာများတဲ့ပုဂံဒေတာလဲပါဝင်ခဲ့ပါတယ်။ဒါပေမဲ့လဲပုဂံဒေတာမှာကိုဗစ်မတိုင်ခင်ကာလကတည်းကစာရင်အခုရပိုင်းတဲ့ဧဝင်တာများလာတယ်လို့ဒေတာခန်တွေကပြောပါတယ်။ခရစ်စမတ်ကာလနဲ့တဆက်တည်းလာမယ့်နှစ်သစ်ကူးရက်တွေအထိ ဒေတာစုံကပြည်တွင်းခီးသွားတွေရောက်လာနိုင်တယ်လို့ပကံအလန်းညွန်ကိုထွန်းကပြောပါတယ
်အဲ့လာတာနည်းနည်းများတယ်တချို့ဟိုတယ်တွေကတော့ဖွင့်နေတချို့ဟိုတယ်တွေကတော့မဖွင့်ဘူးမဖွင့်တဲ့ဟိုတယ်လေးလည်းရှိတယ်ဘူးဝိဒ်နေကမြန်မာနိုင်ငံညာလာရောက်သွားတာအခုဒီရပိုင်လာတဲ့အနေထားလေးကတော့အဲ့ဒီဟာလေးတွေနည်းနည်းပူတဲ့ပုံစံရှိတယ်ဘူးဝိဒ်ကလည်းမင်းရဲ့အနေထားဆိုတော့တော်သိခဲ့တဲ့နှစ်တည်းကရက်သွားတဲ့အနေထားတကဒီနှစ်အနေထားလေးကတော့အဲ့တယ်လာတယ်လို့ပြောလို့ရတယ်ပေါ့နော်စီးလာတယ်လို့ပြောလို့ရတယ်ဒီရက်ပိုင်းလေးတည့်ရက်နေ့ရက်ပေါ့
ပကံဒေတာမှာခီးသွားတွေပြန်ဝင်လာပြီဆိုပေမဲ့ကိုဗစ်မတိုင်မီအရင်ကာလအခြေအနေကိုတော့မမိသေးပါဘူးအခုတက်သည့်ပြန်မလဲပတ်နိုင်သေးတဲ့ဟိုတယ်လုပ်ငန်းတွေရှိနေပါတယ်ပြည်တွင်းခီးသွားတွေဝင်လာနေတဲ့အတွက်ဒေတာကန်တွေရဲ့အလုပ်အကိုင်တွေပြန်လဲနလန်ထူနိုင်ဖို့မျော်လင့်ချက်တွေတက်လာနေပါတယ်ဆရာနာသိန်းအုပ်ချုပ်နေတဲ့ကာလဖြစ်ပေမဲ့ပကံဒေတာကိုတော့ခီးသွားတွေဘေးရနေကင်းကင်းနဲ့လာရောက်လက်ပတ်နိုင်တယ်လို့ဒေတာကန်ကပြောပါတယ်ခီးသွားဧည့်သည်တွေကိုအဓိကမှီခိုပြီးဝင်ငွေရှာနေရတဲ့ဒေတာဖြစ်တာမို့ဧည့်သည်မရှိရင်ဝင်ငွေမရှိနိုင်ပဲအခက်အခဲတွေကြုံတွေ့ရပါတယ်နလန်ထူစပကံဒေတာရဲ့ခီးသွားလုပ်ငန်းကတော့ဆက်ပြီးရုန်းကန်နေရတုန်းပဲလို့ကိုဗစ်မတိုင်မီကာလအခြေအနေနဲ့နှိုင်းရှင်ပြီးကိုထွန်းကအခုလိုပြောပါတယ
်အဲ့ဒီရဲ့နေထားတွေတော့ဘယ်ဘုံကြီးကျောင်းနေရောဟိုတယ်ကြီးရောတဲဟုတ်ကန်နေရောပြည်လို့အိမ်နေပါတွေကချာအကူညီတောင်းမြန်မာနေကြရတဲ့နေထားကိုတွေ့ရလေတဲ့မှာဆိုလို့ရှိရင်လူတွေမြန်မာတွေတောင်းပြည်လွင့်နေလို့ကဘာလက်ခီးသွားတာမလို့မြန်မာနဲ့တင်ဆင်ပြေတယ်ဘာညာနေတောင်ပြောနေကြတဲ့နေထားမျိုးတီဖြစ်တာလေအခုကအဲ့အနေထားမရှိပါဘူ
းပြည်တွင်းခီးသွွားတွေအလဲအပတ်များတဲ့နေရာတွေကတခုဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းနောင်ချိုဒေသကရှုခင်းလာတဲ့တိမ်ပင်လေစီလဲအခုရပိုင်းမှာဧည့်သည်ဝင်ရောက်မှုပြန်ရှိလာပါတယ်နောင်ချိုမှာတိမ်ပင်လေကြည့်ဖို့အတွက်ခီးသွွားတွေနားခုန်နိုင်ဖို့တဲခိုစရာစခန်း10ခုလောက်ရှိပေမဲ့အခုလောလောဆယ်စခန်း4ခုလောက်သာပြန်လည်လက်ပတ်နိုင်တဲ့အခြေအနေဖြစ်ပါတယ်ဒီဇင်ဘာလဇန်ပိုင်းလောက်ကစပြီးဧည့်သည်တွေနောင်ချိုတိမ်ပင်လည်းပဲပြန်ရောက်လာတာရပောင်း20လောက်သာရှိသေးတဲ့အတွက်လုပ်ငန်းတွေပြန်လည်နလန်မထူနိုင်လှသေးဘူးလို့ခရီးသွားလုပ်ငန်းရှင်တွေကပြောပါတယ်ပြည်တွင်းနေရာစုံကလာတဲ့ခရီးသွားတွေခရစ်မတ်ပွဲတော်ကာလကစပြီးတိုးလာတယ်လို့ခရီးသွားလုပ်ငန်းလုပ်နေသူကိုကောင်းမွန်ကပြောပါတယ
်အဲ့လာတာနည်းနည်းများတယ်တချို့ဟိုတယ်တွေကတော့ဖွင့်နေတချို့ဟိုတယ်တွေကတော့မဖွင့်ဘူးမဖွင့်တဲ့ဟိုတယ်လေးလည်းရှိတယ်ဘူးဝိဒ်နေကမြန်မာနိုင်ငံညာလာရောက်သွားတာအခုဒီရပိုင်လာတဲ့အနေထားလေးကတော့အဲ့ဒီဟာလေးတွေနည်းနည်းပူတဲ့ပုံစံရှိတယ်ဘူးဝိဒ်ကလည်းမိမိရဲ့အနေထားဆိုတော့တော်သိခဲ့တဲ့နှစ်တည်းကရက်သွားတဲ့အနေထားတကဒီနှစ်အနေထားလေးကတော့အဲ့တယ်လာတယ်လို့ပြောလို့ရတယ်ပေါ့နော်စီးလာတယ်လို့ပြောလို့ရတယ်ဒီရပိုင်လေးတည့်ရက်နေ့ရက်ပေါ့
မြန်မာနိုင်ငံမှာကိုဗစ်ရောဂါဘေးနဲ့နိုင်ငံရေးမတည်ငြိမ်မှုအကြအတဲတွေရဲ့ပေါင်းစပ်မှုကြောင့်မြို့ပြလူဦးရေရဲ့စင်ရမွဲတင်မှုအရေးအတွက်ဟာ3ဆလောက်တိုးလာမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ် UNDP ရဲ့စစ်တမ်းကလည်းဖော်ပြထားပါတယ်ဒီအထက်မှာထိခိုက်ရတဲ့လုပ်ငန်းတွေထဲမှာခီးသွွားလုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်မြန်မာနိုင်ငံမှာခီးသွွားရာသီပြန်ဆပြီးဆိုပေမဲ့အခက်အခဲတွေကြောင့်နလန်ထဖို့ရုန်းကန်နေရတဲ့ခီးသွွားလုပ်ငန်းတွေဟာအခုချိန်ထိခက်ခဲနေတုန်းပဲလို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကလည်းပြောပါတယ်ဒီလုပ်ငန်းတွေနလန်ထနိုင်ဖို့ခက်ခဲနေတာနဲ့အမျှဒီအပေါ်မှာမိခိုနေရတဲ့ဒေသခံတွေရဲ့ရှင်သန်ရည်တည်နိုင်ရေးဟာလည်းအခက်အခဲတွေရှိနေတယ်လို့ပြောပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 103ဒါမှမဟုတ်Tinecom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ28ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့စီးပွားရေးအစီအစဉ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြရမှာကတော့
ဒါမျိုးကိုနိုင်ငံအတွက်ဟိုငွေရှာရမယ်ဆိုတဲ့အတိနဲ့ထပ်ပြီးတော့မှလောက်ရမယ်ဆိုတဲ့အတိရဲ့ပြီးတော့ဆိုင်ရလေကိုတာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မို့လို့သွားမယ်ဆိုရင်ကျွန်မမနာမနေလုပ်နေရတာပေါ့နော
်မကြခင်မှာနားဆင်ကြရအောင်ပါရှင်အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုအရင်ဆုံးတင်ပြပါမယ်ကိုရိုနာကပ်ဘေးရောဂါစဖြစ်ခဲ့ခြင်းနောက်ပိုင်းဘရာဇီးလ်နိုင်ငံဆော့ပေါလိုမြို့ကလမ်းတွေဟာပိုက်ဆိုင်မှုအလုံးလက်လွတ်ဆုံးရှုံးကြရတဲ့ထောင်နဲ့ချီတဲ့ပြည်သူတွေရဲ့အိုးအိမ်ဖြစ်လာခဲ့ပါတယ်။ဆော့ပေါလိုကနေယန်ဘိုးရှက်ရဲ့သတင်းဆောင်ပါကိုနားဆင်ကြပါရှင်။ဆော့ပေါလိုမြို့တွင်တံတားတစ်ခုအောင်မှာနေနေတဲ့ကလေးနှစ်ယောက်မိခင်တိုင်ရီနီဒီဆိုဇာကတော့အိမ်လိုပါပဲလို့ပြောပါတယ်။ရတ္တီရဲ့အတွက်လမ်းပေါ်မှာနေဖို့အပြင်တခြားရွေးစရာမရှိတော့တဲ့ဘဝတူ12ဦးနဲ့အတူဒီဆိုစာနေထိုင်နေတာပါ
All the games call
လမ်းပေါ်မှာဘသူမှမနေချင်ပါဘူးလူတွေလမ်းပေါ်မှာနေရတယ်ဆိုတာဒီအချိန်နေရအောင်အချိန်နေတရက်ကတွန်းပို့လိုက်တာပါတဲ့ဒီဆိုစာဟာအချောင်းမြို့မြို့ချောင်းအိုးအိမ်မဲ့ဖြစ်ရသူတွေတဲကတူပါဆယ်စုနှစ်တခုလောက်တုန်းကတော့မြို့ကြီးတွေကအိုးအိမ်မဲ့အများစုဟာမူရဲ့စေဝါနဲ့အရက်ပြက်တနာရှိကြတဲ့အမျိုးသားတွေဖြစ်ပါတယ်။နိုင်ငံတွင်းမှာစီးပွားရေးအခက်အခဲပြက်တနာတွေပိုပြီးကြီးထွားလာနေတာနဲ့အတူပဲသူမတို့လိုလူတွေလည်းလမ်းပေါ်မှာနေထိုင်ရတဲ့အခြေအနေဖြစ်လာနေပါတယ်။ဆော့ပေါလိုမြို့ကအိုးအိမ်မဲ့လူထုအရေးလှုပ်ရှားမှုအဖွဲ့ Homeless Advocacy Group ရဲ့အကြီးအကဲ Habsan Mandoza ကပေါ်တူဂီဘာသာစကားနဲ့အခုလိုပြောပါတယ်။
အော်လုံးမင်းကိုဝါ
အိုးအိမ်မဲ့လူကြီးဟာတရားရဂိုင်းနှုံးကျော်တိုးလာပါတယ်ကပီယောဂါကြောင့်လူတွေအိုးအိမ်တွေဆုံးရှုံးကြရပြီးအစိုးရဘက်ကလည်းအင်အားထောက်ပံ့မှုမပေးနိုင်ခဲ့ပါဘူးစီးပွားချမှုအလုံးလက်မဲ့ဖြစ်မှုနဲ့ငွေကြေးဖောင်းပွားမှုတွေနဲ့အတူအိုးမဲ့အိမ်မဲ့လူကြီးတွေလည်းအများကြီးဖြစ်လာပါတယ
်2019ခုနှစ်အတွင်းအိုးအိမ်မဲ့လူဦးရေစီးရင်ကိုနောက်ဆုံးကောက်ယူခဲ့တာမှာလမ်းပေါ်မှာနေထိုင်သူ2000ခွဲလောက်ရှိခဲ့ပါတယ်အခုတော့ဒီစီးရင်တွေကခင့်မမီတော့ဘူးလို့သူကပြောပါတယ
်ဆက်စင်တမျိုးပဲ
ဆောက်ပါလိုကလမ်းတွေမှာဒီနေ့အချိန်မှာလူပေါင်း6000နေထိုင်နေကြပါတယ
်ဘရာဇီးရဲ့အကြီးဆုံးမြို့မှာအိုးမဲ့အိမ်မဲ့ဥယျာဉ်တိုးမြလာမှုဟာဆိုရင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကျုံတွေ့ခဲ့ရတဲ့နိုင်ငံရဲ့စီးပွားရေးပြဿနာကိုထင်ဟနေတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကဘေးရောဂါပြဿနာကြောင့်လဲကျဆင်းနေတဲ့စီးပွားရေးကိုပိုပြီးဆိုးရွားစေပါတယ်လာမယ့်အောက်တိုဘာလမှာကျင်းပဖို့စီစဉ်ထားတဲ့သမရရွေးကောက်ပွဲတွေမှာလည်းဒီကိစ္စကအရေးကြီးကိစ္စတစ်ခုဖြစ်ပါတယ်။အဂတိလိုက်စားမှုကိုအဆုံးသတ်မယ်ဆိုတဲ့ဂရီကဝတ်နဲ့2018ခုနှစ်အတွင်းဂျာအီဘိုဆိုနာရိုရွေးကောက်ခံခဲ့ရပါတယ်။ပြီးခဲ့တဲ့3နှစ်တာကာလအတွင်းငွေကြေးဖောင်းပွမှုကဆိုးဝါးလာခဲ့ပြီးအလုပ်လက်မဲ့နှုန်းကလည်း7300ကျော်မှဆက်ရှိနေပါတယ်။ဘရာဇီးပြည်သူတွေရဲ့ပြည်မြဝင်ငွေဟာဆရာခိုင်နှုံကြသွားပါတယ်။အိုးအိမ်မဲ့တူဖြစ်တဲ့လီဒီနီဆီလ်ဗာကတော့ပေါ်တူဂီဘာသာစကားနဲ့အခုလိုပြောပါတယ
်။ Tro pandemia. Io trabalho con reciclagem.
ကပီယောကဖြစ်ချိန်မှာသူမက recycle ပြန်သုံးလို့ရတဲ့ပစ္စည်းတွေကိုကောက်ပါတယ်တဲ့။စိုင်းနေပိတ်သွားတော့အလုပ်လုပ်လို့မရတော့ဘူးဖြစ်သွားပါပြီလို့ပြောသွားတာပါ။ဖုန်းတော်ကြီးဂျူလီယိုလန်ဆယ်လိုတီကအခုလိုပြောပါတယ်။
Isso coloca em xeque a própria democracia.
ဒီအတိုင်းတာမင်းများမှုဟာဒီမိုကရေစီအတွက်ချိန်ချောက်မှုပါကျွန်တော်တို့အရေးနိုင်နေတဲ့တိုက်ပွဲမှာခုခံတိုက်ခတ်ရပါမယ်ဒီထက်ပိုပြီးအရေးနိုင်မယ်ဆိုရင်တော့အသက်ဆုံးရှုံးရတဲ့လူတွေပိုများလာမယ်လမ်းပေါ်မှာနေရတဲ့လူတွေပိုများလာမယ်ဓာရီတိုးလာမှာဖြစ်ပေမဲ့ကျွန်တော်တို့ဆက်ပြီးတိုက်ခိုက်နေမှာပါ
အစိုးရဘက်ကထောက်ပံ့မှုမရှိတာကြောင့်အိုးမဲ့အိမ်မဲ့အများအပြားဟာဖုန်းတော်ကြီးဂျူလီယိုလိုအကူအညီပေးနေသူဟပ်ဆန်မန်ဒိုဇာနဲ့ပုဂ္ဂလိကလှူဒန်းမှုတွေထံကအကူအညီရဖို့မျှော်လင့်နေကြပါတယ်ရှင်။ကမ္ဘာတဝန်းရာသီဥတုပြောင်းလဲမှုဆိုင်ရာစူးစီးတင်ပြချက်ကိုဆက်ပြီးတော့တင်ပြပါမယ်။ Glasgow Climate ပဲလို့သိကြတဲ့ COP26 ဥရုရာသီညီလာခံပါသဘောတူညီမှုမှာနိုင်ငံပေါင်း200ကျော်သဘောတူလက်မှတ်ထိုးခဲ့ကြပေမဲ့လက်တွေ့အောင်မြင်တိုးတက်မှုကိုစောင့်ကြည့်ရအောင်ပါပါ။ကမ္ဘာတဝန်းရာသီဥတုပြောင်းလဲမှုကြောင့်2020ခုနှစ်အတွင်းကမ္ဘာနေရာစုံကလူမှုဘဝထိခိုက်မှုတွေဖြစ်နေတဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ AP သတင်းကိုအခြေခံပြီးနန်းလောင်ပြောပြပေးပါမယ်ရှင်။
ဝီယိုဆွန်ဒေတာကရေခဲလွှာတွေအရေးပြောဆင်းလာရကကမ္ဘာရေမျက်နှာပြင်တွေမြင့်တက်လာနေသလိုကမ္ဘာအရရက်မှာလည်းတော်မီကြီးတွေခက်စစ်စိတ်လုံကျွမ်းလာပါတယ်။2020ခုနှစ်ဟာဥရုယာသီပြောင်းလဲမှုတန်းကိုလူတွေအများဆုံးကြုံလာရတဲ့နေ့လည်းဖြစ်ပါတယ်။တောင်ဝင်ယိုဆွန်ဒေတာအာတာတိကာကတွိတ်စ်ဂလေးဆီယာရေခဲလွှာတချို့အပိုင်းတွေလည်းခံမှန်းထားတာထက်နှစ်ချီစောပြီးတော့လာမယ့်9နှစ်နဲ့10နှစ်အတွင်းအရေးပြောလာနိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးနေပါတယ်။ဟိမဝနာတောင်ကျောပေါ်မှာရှိတဲ့အိန္ဒိယပိုင်းကက်ရှမီးယားဒေတာထဲကတကြဝါဂလေးဆီယာရေခွဲလော်တွေလည်းစိုးရင်စရာကောင်းတဲ့နှုံးနဲ့အရေးပြောလာနေတယ်လို့သူတေတီတွေကပြောပါတယ်။ဥဒုရာသီပြောင်းလဲမှုကာကွယ်တာစီရဲ့ရည်မှန်းချက်တွေပြင်မိမယ်ဆိုရင်တော့မြင့်တက်လာတဲ့ကမ္ဘာအပူချိန်ကြောင်းတရားစုနှစ်ကုံလောက်မှာဟိမဝန္တာတောင်ပေါ်ကရေခဲလော်၄ပုံ၃ပုံအရေးပြောသွားလိမ့်မယ်လို့ဟိမဝန္တာတောင်ကျော်အရေးသူတေသနာပြုလေ့လာနေတဲ့ ICIMOD အဖွဲ့ရဲ့2019အစီရင်ခံစာမှာဖော်ပြထားပါတယ်။လူသားတွေကြောင့်ဖြစ်လာရတဲ့ဥဒုရာသီပြောင်းလဲမှုအကျိုးဆက်အဖြစ် 2009 နောက်ပိုင်းဟိမဝန္တာတောင်တန်းပေါ်ကရေခဲလွှာတွေလွန်ခဲ့တဲ့25နှစ်နဲ့စာရင်နှစ်ဆတိုးပြီးတော့အကြီးပြောလာတယ်လို့ Science Advances 2019အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။ပင်လယ်ရေတွေမြင့်တက်လာတာကြောင့်ကမ္ဘာရပ်ကကန်ယူရက်နေပြည်သူတို့ရဲ့လူမှုဘဝတွေအကြီးအကျယ်ထိခိုက်နေရတာပါ။ဥဒုရာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကလည်းဒီရာစုနှစ်ကုန်လောက်မှာပင်လယ်ရေမျက်နှာပြင်က3ပေလောက်ထိတက်လာနိုင်တဲ့အတွက်ကန်ယူရက်နဲ့မြင်းနေပိုင်းနဲ့ပြည်သူတွေအပေါ်စိုးစိုးဝါထိခိုက်လိမ့်မယ်လို့ခန့်မှန်းထားပါတယ်။အီဂျစ်နိုင်ငံကမ်းခြေမြို့ဖြစ်တဲ့အလက်ဇန်ဒရီးယားမှာလည်းဒီရေဒဏ်မခံရအောင်မြို့တာဝန်ရှိသူတွေထိန်းသိမ်းစောင့်ရှောက်နေရတာပါ။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့အဆိုအရအီဂျစ်ပြည်သူတန်းတရားကျော်တို့ကလည်းဥရုယာသီပြောင်းလဲမှုတန်းကိုအဆိုးဆုံးကြုံရမယ့်အလားအလာတွေရှိနေတာပါ။2022ခုနှစ်ဥရုယာသီပြောင်းလဲမှုကုလညီလာခံကတော့အီဂျစ်နိုင်ငံမှာကျင်းပမှာလည်းဖြစ်ပါတယ်။တခါအာရှဘက်ကဟောင်ကောင်ကျွန်းနယ်ပြည်သူတွေအနေနဲ့လဲဆိုးဝါးပြင်းထန်တဲ့ရာသီဥတုဒီရေမြင့်တက်မှုတွေနဲ့တဟဆာတာကြအောင်နေနေရတာပါ2022ခုနှစ်တည်းကြုံရတဲ့သဘာဝဘေးဒဏ်တစ်ခုဖြစ်တဲ့တော်မီကြီးတွေကိုလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရုရှားစပိန်နဲ့ဩစတြေးလျမှာတွေ့မြင်ခဲ့ရတာပါ1989ခုနှစ်နောက်ပိုင်းစံချိန်တင်အပူချိန်မြင့်တက်မှုနဲ့ကြုံခဲ့ရတဲ့ဂရိစ်နိုင်ငံမှာလဲအီဗီယာကျွန်းမှာအဟုတ်လာတဲ့တော်မီအကြီးကျယ်လောင်ကျွမ်းခဲ့တာပါတော်မီတန်ကြောင့်အင်းအိမ်ဆုံးရှုံးခဲ့ရတဲ့ Starbucks ကအခုလိုပြောပါတယ
်
ဒီနေရာကမီးပို့ဆောင်ဒီနေရာကတော့မိုးပုတ်တဲ့နေရာနဲ့ရေခဲတတာပေါ့အခုတော့ဘာမှမကြံတော့ပါဘူ
းကမ္ဘာလေတုတွေကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေမြင့်မြတ်တက်တာဖြစ်အောင်ထိန်းချုပ်ပေးတဲ့နေရာမှာတစ်တောကြီးတွေလိုပဲနှွန်းတော်တွေရဲ့အခန်းကဏ္ဍကလည်းတိတ်ကိုအရေးပါပါတယ်ဆွစ်ဇာလန်နိုင်ငံထက်အရွယ်စားပိုကြီးတဲ့ရုရှားနိုင်ငံထက်က Great Vasugan ရှွန်းနွန်တော်ကြီးကလည်းထိခိုက်ပျက်စီးမဲ့အနေအထားတွေရှိနေပါတယ်အခုတော့တော်မီတွေပိုးပြီးတော့လောင်ကျွမ်းလာတာကြောင့်ရောလှုပ်လို့ရကြောင်ပါကဘာကြီးပိုးပြီးတော့ပူနွေးလာတဲ့အခြားအချက်တွေကြောင့်ပါကာဗွန်ဒိုင်အောက်ဆိုက်တန်းငွေတိုးလောင်ပေးထားတဲ့နွန်းနော်တွေပျက်စီးဖို့နဲ့ရင်ဆိုင်နေရတာပ
ါ Торфяные болота содержат
ကဘာကြီးတဲ့ရှင်ကို3ရာခိုင်နှုန်းလောက်ကိုဖုံးလွှမ်းထားတဲ့ Peat Glands လို့လည်းခေါ်တဲ့စိတ်မြေတော်တွေနွန်းနော်တွေဟာကဘာတော်တစ်တော်တွေကစုပ်ယူထားတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေပမာဏရဲ့နှစ်ဆလောက်ကိုစုပ်ယူပေးထားပါတယ်သူဆူတူလောင်ပြီးထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကမြေကြီးတွေထဲမှာရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏစုစုပေါင်းရဲ့30ရာခိုင်နှုန်းလောက်ရှိပါတယ
်။အပူချိန်တိုးလာပြီးတော့တောမီတွေပိုးပြီးတော့လောင်ကျွမ်းလာတာကြောင့်တစ်တောတွေရဲ့တူလောင်နိုင်မှုအားနည်းလာတဲ့အတွက်နွန်းတော်တွေရဲ့အခန့်ကဏ္ဍပိုးပြီးတော့အရေးပါလာတာပါ။အာဖရိကအနောက်ပိုင်းကုန်းနှင်းပိတ်နိုင်ငံတစ်ခုဖြစ်တဲ့နိုင်ဂျာရဲ့ဆီမီရီမြေရင်းလွင်ပြင်မှာကုလသမဂ္ဂနဲ့အခြားအလူရှင်တွေရဲ့အကူအညီနဲ့အကောင့်ထဲပေါ်နေတဲ့တစ်ပင်ဆက်ပြေးလုပ်ငန်းကတစ်ပင်တန်းနဲ့ချီဟာလဲအပူချိန်မြင့်တက်တာနဲ့မိုးကောင်းတာကြောင့်တေကုန်ပါတယ်တဲကန္နရတွေကျဲမလာစေရေးရေရရှိရေးနဲ့ဒေသခံတွေရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးရွယ်ချက်နဲ့ဆီနီဂေါနိုင်ငံအနောက်ပိုင်းကနေဂျူဘူတီနိုင်ငံအရှေ့ပိုင်းတစ်လျှောက်မိုင်ပေါင်း 9,000 လောက်မှာ2009ခုနှစ်ကစပြီးတော့အပင်တွေစိုက်လာတာပါအခုချိန်ထိတော့ရီမန်းကျက်ရဲ့400ခိုင်နှုန်းပဲပြည့်မီပါသေးတယ်ဒေါ်လာ43ဘီလီယံအထိကုန်ကျနိုင်တဲ့အတွက်အခုလိုကာယောဂကာလမှာဒီလုပ်ငန်းအကောင့်ထဲပို့ဖို့ဖြစ်နိုင်ခြင်းမရှိတာကြောင့်လူမှုအသံပိုင်းကတနင်္ဂနွေပိုင်းပါဝင်ပြီးတော့လုပ်ကိုင်ဖို့ကြိုးပမ်းလာပါတယ
်။ Le monde entier qui est en train de voir que si on ne préserve pas le
pere ပြန်ရှင်းသလားအောင်လုပ်နိုင်မလားဆိုတာကမ္ဘာကစောင့်ကြည့်နေပါတယ်။ဒီချိန်ကအရေးကြီးပါတယ်။ဒါကြောင့်လူတူးချင်းအနေနဲ့ကမ္ဘာမြေကြီးဖွံ့ဖြိုးတိုးတက်လာအောင်ဘယ်လိုလုပ်နိုင်မလဲဆိုတာပြန်စဉ်းစားကြရမှာဖြစ်ပါတယ
်။ပိန်နိုင်ငံတောင်ပိုင်းမှာလည်းတဲကန်နိုင်ငံတွေကျဲမလာအောင်မြေစီဩဇာထိန်းထားနိုင်အောင်လုပ်ကိုင်နေပါတယ်။ တစ္စခန်စိုက်ပျိုးရေးသမားအယောက်၂ယောက်ကျော်တို့ကလည်း Avella Association အဖွဲ့နဲ့အကျိုးတူပူးပေါင်းပြီးတော့မြေစီဩဇာကျွေးဝါလာအောင်လုပ်ကိုင်နေကြပါတယ်။
Hemos hecho así otra forma una finca agrícola en un bosque. La única diferencia
es que တော်မြင်နေရဖြစ်လာအောင်ကျွန်တော်တို့စ조사ဖန်တီးနေပါတယ်။တိနံအမျိုးအစားတွေပြောင်းစိုက်တာပါ။တန်လွင်တစ်ပင်နေနေရမှာထင်းရှုနဲ့အစားထိုးစိုက်ပြီးခြုံတော်တွေနေရမှာငရုတ်ပွားတွေနဲ့ခရမ်းသီးပင်တွေစိုက်ပါတယ်။ဇီဝကေဟစနစ်တွေမြေစီဩဇာအမျိုးအစားတွေအတူတူပါပဲ။
စွိုင်းကနာဖက်မှာတော့ကမ္ဘာမှာအကြီးဆုံးလို့ပြောရမယ့်ကုမ္ပဏီတစ်ခုကဗြိတိန်နိုင်ငံစကော့လန်နယ်ထဲကကမ်းလွန်ပင်လယ်ပြင်ထဲမှာရှိပါတယ်။2019ခုနှစ်မှာစတင်ခဲ့တဲ့ Highwind Scotland လေစွိုင်းထုတ်လုပ်ရေးလုပ်ငန်းကလေပြင်းတွေတိုက်တဲ့စကော့လန်မှာရှိတဲ့အတွက် UK နိုင်ငံထဲကအခြားအလားတူလုပ်ငန်းတွေနဲ့ပိုးပြီးတော့အလုပ်ဖြစ်ပါတယ်။2035ခုနှစ်အရောက်မှာဗြိတိန်တိုင်းနိုင်ငံလုံးပြန်ပြည့်မြဲစွိုင်းကရတဲ့လျှက်စစ်တအားကိုပဲအသုံးပြုမယ်လို့ COP26 ကြီးလာခါမှာဗြိတိန်အစိုးရကကြေညာခဲ့တာပါ။ပရတင်ငမစွိုင်းအများစုကိုနေစွိုင်းအင်းနဲ့လေစွိုင်းအင်းကနေရယူနေတာဖြစ်ပြီးတော့ကြောက်မီရွေးတွေတိတ်ပြီးတော့မတုံတော့ပါဘူး။ဒါပေမဲ့လည်းတဘာဝဓာတ်ငွေအပေါ်မှာတော့အများကြီးအားကိုးနေရပါသေးတယ်။ကမ္ဘာကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ဖလုံအိမ်ဓာတ်ငွေထုတ်လုပ်မှုလျှော့ကြရေးနိုင်ငံဆောင်နီလန့်အမျိုးမျိုးနဲ့အခုလိုကြိုးပမ်းနေပေမဲ့လည်းဖလုံအိမ်ဓာတ်ငွေထုတ်လုပ်မှုတွေရော့ကျမသွားသလိုဥဒုရသည်ပြောင်းလဲမှုအကျိုးဆက်အဖြစ်တဘာဝကပေးတံတွေတစ်နှစ်တခြားပိုးပြီးတော့ဆိုးဝါးပြင်းထန်လာနေတာပါ။ကလပ်ကိုညီလာခမလေးဖလုံအင်တန်ွေရှော့ချရေးရီမတ်ချက်အတိုင်းဆက်လက်အကောင့်တွေပို့နိုင်ငံဆောင်သဘောတူညီခဲ့ကြပါတယ်။ကမ္ဘာပူနွေးမှုဖြစ်စေတဲ့အဓိကအလက်တဲ့တရားခံကြောက်မီတွေအတုံးပြမှုကိုအတက်နိုင်ဆုံးရှော့ချသွားဖို့သဘောတူခဲ့ကြသလိုဖလုံအင်တန်ွေအများဆုံးထုတ်လုပ်နေသူတွေအနေနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေထပ်ပြီးတော့ရှော့ချဖို့နောက်နှစ်မှာလာရောက်ကတိပြုဖို့လည်းညီလာခမသဘောတူညီခဲ့ကြတာဖြစ်ပါတယ်။ကျမနှလုံးပါ
နောက်လောက်တင်ပြပေးခဲ့တာပါရှင်အင်ကာနိမနက်ခင်းအတွက်သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ပြပေးပါမယ်နှစ်ပေါင်း150ကျော်အတွင်းကမ္ဘာမှာအဆူရွာဆုံးအဖြစ်အပျက်တစ်ခုလို့ရည်ညွှန်းကြတဲ့စီးပွားရေးပြိုလဲမှုနဲ့ရင်ဆိုင်နေရတဲ့ Lebanon နိုင်ငံမှာပြည်တွင်းပန်းဆိုင်ပြိုရေးလုပ်ငန်းတစ်ခုကတော့အခက်အခဲတွေကြားမှာဆက်လက်ရှင်သန်နိုင်ရေးအတွက်ကြိုးစားနေပါတယ် AP သတင်းဆောင်ပါကိုအခြေခံပေးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်လဗနန်ပြည်ရစ်စစ်အပြီးနောက်ပိုင်းမှာ Fladulivan လုပ်ငန်းကိုရနီးယားယူနတ်စပြီးတည်ထောင်ခဲ့တာပါ။အဲ့ဒီအချိန်တုန်းကပန်းတွေကိုအများစုပြည်ပကတင်းသွင်းခဲ့ကြတာဖြစ်ပြီးပြည်ရင်းမှာပန်းဆိုင်ပြိုးထုတ်လုပ်ပြီးဈေးကွက်ကိုဖြစ်နိုင်ဖို့ UNAS ကမျှော်လင့်ခဲ့တာဖြစ်ပါတယ်။စတူယန်မီတာ120ရှိတဲ့ဂျူလစ်ဘန်ကင်စိုက်ခင်းကနေစခဲ့တဲ့ UNAS ရဲ့ပန်းဆိုင်ပြိုရေးလုပ်ငန်းဟာအခုဆိုရင်ဒေသ5ခုမှာစတူယန်မီတာ6သိန်းရှိပြီးဝန်ထမ်းက120ကျော်ရှိပါတယ်။နှစ်တွေကုန်လွန်လာတာနဲ့အမျှစိုက်ပြိုရေးလုပ်ငန်းဟာလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့လာရပါတယ်။နိုင်ငံရဲ့လုံခြုံရေးအခြေအနေမတိမငြိမ်ဖြစ်တိုင်းမှာပန်းဝယ်လိုအားကလည်းကျဆင်းသွားပါတယ်။လုပ်ငန်းရှင်ရနီးယားယူဆက်ကအခုလိုပြောပါတယ်။
هلا بلبنان كل عمره في صعوبات يعني
لبنان ما اميدا اكيد جون يا بعده لونجون يي اكيد كيل لو قيسا بعده زولاي لا رونغا سي ဖြစ်ခဲစင်ကဆိုရင်တလခွဲလောက်ပန်းတွေလွှင့်ပစ်ခဲရပါတယ်ပောက်ကွဲမှုဖြစ်တဲ့အခါတိုင်းမှာနိုင်ငံအတွက်ရောစီးပွားရေးအတွက်ပါကန့်ဆူးစီပါတယ်ပန်းတွေကပျက်စီးပုံတိုးလွှဲတာကြောင့်ဒီပန်းတွေဟာဆိုရင်နိုင်ငံရဲ့လုံခြုံရေးအခြေအနေကိုတိုက်တာတဲ့အညွှန်းလိုပါပဲလဗနန်မှာလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတခုခုဖြစ်ပြီးဆိုတာနဲ့ဝယ်လိုအပ်ကြသွားပြီးပန်းတွေကိုလွှင့်ပစ်ရတော့ဒါပါပဲလို့ UNAS ကပြောခဲ့တာဖြစ်ပါတယ်Fladulivan ကလယ်သမားတူဖြစ်တဲ့ Horia El Hassan ကလည်းအခုလိုပြောပါတယ
်။နီလီ
ကဘာမှာသူ့အတွက်နှစ်လိုပွဲအရာကတော့မျှော်လင့်ခြင်းပါတဲ့။မနေ့တိုင်းပန်းဆိုင်ခင်းမှာလှုပ်လှုပ်ဖို့လာတယ်။ပန်းတွေကသူ့အတွက်မျှော်လင့်စရာရစေတယ်လို့ပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါနဲ့အတူလဗနန်မှာဗန္ဒာရေးအကျက်တဲဖြစ်လာချိန်မှာတော့UNAS ကသူမရဲ့စိုက်ပျိုးရေးလုပ်ငန်းဆက်လက်ရှင်သန်ရပ်တည်နိုင်ရေးအတွက်တမျိုးတစ်ပုံအဖြေရှာဖို့ကြိုးစားခဲ့ရပါတယ်။ဖြေရှင်းဤတစ်ခုကတော့ပန်းတွေကိုအချောက်ခံလိုက်တာဖြစ်ပါတယ်။ဒီလိုလုပ်ထားတာကြောင့်နောက်လပိုင်းတွေအကြမှာပန်းချောက်အဖြစ်နဲ့ရောင်းနိုင်ပါပြီ။ Rania UNAS ကအခုလိုပြောပါတယ်။
كيف الحشرات
လဗနန်မှာမတိကြမရေရာမှုတွေကအများကြီးပါဈေးပိတ်တဲ့နေ့ကိုဗစ် -19 ဖြစ်ပွားမှုနောက်ပြီးဆန္ဒပြပွဲတွေဖြစ်လို့ဓာတ်နယ်ပဲပန်းတွေလည်းပုတ်တိုးကုန်ပါရောတဲ့ပန်းတွေခုဆွပြီးရောင်းလို့မရပန်းတွေကိုမရောင်းရရင်လွှင့်ပြုံပဲရှိပါတော့တဲ့မရောင်းရရင်ဘယ်လိုလုပ်နိုင်မလဲလုံခြုံရေးအခြေအနေတွေကိုစဉ်းစားမိရခါနေပန်းတွေအချောက်ခံဖို့ဖြစ်လာခဲ့တာပါလို့ရနီယာယူနက်စ်ကပြောသွားတာပ
ါဘီဂျရဘူအဇမဇဘတ်ဘီလေအဂိုင်ရိုအော်ဘီလေအဂိုင်ရိုကလ်ကလ်အစ်စာအန်နဝါဟဒ်ယကွန်ကတီဆရီယာ
သူမတွေ့ရှိခဲ့တဲ့နောက်ထပ်ဖြည့်ရှင်းချက်တစ်ခုကတော့ပုံမှန်ဂျင်းနဲ့ဝန်ဆောင်မှုကိုစတင်ခဲ့တာဖြစ်ပါတယ်တပတ်ကိုတစ်ချိန်အင်တန်ရာရောက်ပန်းတွေပို့ပေးတဲ့ဝန်ဆောင်မှုဖြစ်ပါတယ်လဗနန်နိုင်ငံမှာဒုတိယအကြိမ်အသွာလာတိုက်မြင့်ခန့်သက်မှုကာလအတွင်းအင်တန်ရာရောက်ပန်းပို့ဆောင်ပြီးတဲ့ဝန်ဆောင်မှုကိုသူမစခဲ့ပါတယ်။အပြင်ထွက်လို့မရဘဲအင်တဲမှာတတိတခြားနေထိုင်ရသူတွေအတွက်ပန်းတွေပို့ပေးတဲ့ဝန်ဆောင်မှုကသူတို့အတွက်စိတ်ချမ်းသာစရာရစီမယ်လို့လည်းလုပ်ငန်းရှင်ရနီယာယူနက်စ်ကမျှော်လင့်ပါတယ်။
لما واحد بيجيب شويه من الطبيعه على بيته
خصوصا انكو تباوا على بعض يولا ده اكان ما اتو تفين اكو لو ككن ني ده اتشين كالا ميو ما سيت شان دا مو يا سي با دي تي بان ري يا ده اكان ميو ما لو ري ي ميلون ني ايام تاو لا بي جي جي نن نن بيو شين توارا با جام لي سورا كو اميه دان مي سي وين زا كده دا با لو توما كا بيو توارا با
كل شي اخضر او ملون او بذكرنا
بس ان بان اما سين توين ثا دو تو كا رو انو بنيا شين يوب شين ياي كون تو رايدي ဖြစ်ပါတယ်2019 2020ကာလအတွင်းလဗနန်မှာလမ်းမော်ထွဲဆန္ဒပြပွဲတွေဖြစ်ပြီးနောက်ပိုင်းနိုင်ငံပေါ်မှာထားတဲ့ رايدي ရဲ့သဘောထားလည်းပြောင်းလဲသွားပါတယ် covid 19ကြောင့်အိမ်ထဲကအိမ်ပြင်ထွက်လို့မရတဲ့အခါမှာအိမ်ထဲမှာပဲစိတ်သက်သာရရဖို့လုပ်ခဲ့ပါတယ်တဲ့ဘန္နာရီအချက်တဲပြဿနာတက်နေတဲ့အချင်းကာလာမျိုးမှာပန်းတွေကဇင်ကံပစ္စည်းတစ်ခုအဖြစ်သတ်မှတ်ကြပြီမဲ့လေ right tip ကတော့နိုင်ငံရဲ့အခက်အခဲကာလာအတွင်းသူ့အတွက်စိတ်ကျန်းမာရေးအတွက်မရှိမဖြစ်ပစ္စည်းလို့ယူဆထားပါတယ
်البلد هلا عمنهار
နိုင်ငံကပြိုလဲနေပါတယ်။နိုင်ငံမှာနေထိုင်ကြသူတွေအပေါ်မှာရာဇဝတ်မှုကျူးလွန်နေကြတဲ့နိုင်ငံရေးအခွင့်ဒုခံတွေရဲ့အုပ်ချုပ်မှုကိုလည်းခံနေကြရပါတယ်။သူ့ရဲ့အသိမိတ်ဆွေအများစုကတော့နိုင်ငံကနေထွက်ခွာသွားကြပါပြီတဲ့။သူကတော့နိုင်ငံကနေမခွာဖို့ဆုံးဖြတ်ထားပါတယ်လို့ right deep ကပြောသွားတာပ
ါ
။လဗနန်ရဲ့စီးပွားရေးပြိုလဲမှုကနှစ်ပေါင်း150ချောအတွင်းကဘာမှာအဆိုးရွားဆုံးအခြေအနေတစ်ခုအဖြစ်ညွှန်းဆိုကြပါတယ်။အရှေ့အလယ်ပိုင်းဒေသနိုင်ငံတစ်ခုဖြစ်တဲ့လဗနန်မှာငွေကြေးဖောင်းပွမှုနဲ့အခြေခံကုန်စည်ဈေးနှုန်းတွေကလည်းထိုးတက်နေပါတယ်။နိုင်ငံရဲ့အခြေခံကုန်စည်80ရာခိုင်နှုန်းကျော်ကပြည်ပကနေတင်သွင်းချရတာဖြစ်ပါတယ်။73စီနဲ့ဈေးဝအပါအဝင်အခြေခံကုန်စည်တွေမလောက်ငှမှုအထူးသဖြင့်နိုင်ငံခြားငွေကြေးထုတ်ယူလွှဲပြမှုကန့်သက်ချက်အပါအဝင်ဘဏ်ကနေငွေချေးထုတ်ယူတာနဲ့လွှဲပြောင်းတာတွေမှာအကန့်အသတ်တွေကြောင့်လဲလဗနန်ရဲ့စီးပွားရေးမှာပိုပြီးအခက်အခဲဖြစ်စေပါတယ်။အဂတိလိုက်စားမှုတွေနဲ့စီမံခန့်ခွဲမှုလွှဲမှားမှုတွေနဲ့ပတ်သက်ပြီးနှင်းနဲ့ချီပြစ်တင်ခံရတဲ့နိုင်ငံရေးသမားတွေဘက်ကလက်ရှိပြဿနာကိုထိထိရောက်ရောက်ဖြေရှင်းဖို့ပြက်ကွက်နေတာနဲ့အတူပဲစည်ရဲမွဲတည်မှုဟာလည်းပိုပြီးမြန်မြန်ဆန်ဆန်တိုးလာနေပါတယ်ရှင်။ပတ်စံစီးပွားရေးစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံကပြည်သူတွေကိုထောက်ပံ့ကူညီနိုင်ဖို့ရန်ပုံငွေရှာတဲ့စားတောက်ဆိုင်တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့တော်ကအိုက်ကဲဘူခူရိုအရက်မှာဖွင့်ထားပါတယ်မြန်မာနိုင်ငံအခြေအနေတွေဂျပန်နေပို့တည်သွားအောင်စီယုံရန်ပုံငွေရှာနေတဲ့ SRR စားတောက်ဆိုင်အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးနဲ့လက်နက်ကင်ပဋိပက္ခကြောင့်ထိခိုက်နေတဲ့ပြည်သူတွေအတွက်နိုင်ငံတကာရောက်မြန်မာတွေပုံစံမျိုးစုံရမငွေရှာတည်ကြပါတယ်။အဲ့ဒီအထက်မှာဂျပန်နိုင်ငံတိုကျိုမြို့တော်ကစီးပွားရေးအချက်အချာကျပြီးတော့လူစီကားတဲ့အီကဲဘူကူရိုအရက်မှာဖွင့်ထားတဲ့နွေဦးတော်လန်ရေး Spring Revolution Restaurant SRR စားတောက်ဆိုင်ပဲပါပါတယ်။ အောက်တိုဘာလမှာဆိုင်ဖွင့်တာ၅လပြည့်သွားတဲ့ဒီဆိုင်ကိုစဖွင့်တော့အခုလိုဆိုင်ကြီးမျိုးမဟုတ်သေးဘူးလို့ SRR စားတောက်ဆိုင်ကိုဖွင့်ထားတဲ့မက်လက်လက်လွင်ကရှင်းပြပါရယ်
အစကတော့ဟိုအလောက်ကြီးမရည်ရွယ်ဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့တဲ့ခါကျတော့ဆိုင်တိတ်တိတ်လေးပေါ့နော်ဒီလူ20လောက်ပဲဝင်နေပေါ့နော်ပြောရမယ်ဆိုလို့ပြင်ဒီဘာပုံစံလိုဟာမျိုးလေးပေါ့နည်းနည်းချင်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့ခါမှာဒီမီဒီယာသမားတယောက်ကနေကြေညာပေးလိုက်တဲ့အချိန်မှာဆိုင်စဖွင့်နေနေမှာပဲလူကညာချပြီးလာတယ်လို့ဖြစ်သွားတာပေါ့နော်ဆိုတော့အဲ့မှာကိုရီးယားဒီစားသောက်ဆိုင်လုံငန်းနဲ့တွေ့ကြုံရတယ်မရှိရဲ့အချိန်မှာဧည့်သည်တွေအတွက်အဆင်မပြေရတယ်မျိုးစုံကြုံရတယ်ပေါ့နော်ပထမရက်တပတ်လောက်ထိဟာပေါ့နော်ဘာလို့လို့လို့ဟာမှလည်းမသိကြီးအွားရတယ်ကိုရီးယားအယောက်20လောက်ပဲပြင်ထားရလူ100လောက်ကြီးလာတဲ့အချိန်မှာဘလို့မှမလောက်တော့ဘူးလीအချိန်အားလည်းမလောက်နေရလည်းမရှိပေါ့နော်အဲ့လိုမျိုးအဆင်မပြေရတာအများကြီးပေါ့နော်ဖြစ်တဲ့အချိန်မှာကိုရီးယားစဉ်းစားဒီနေ့ရက်3ရက်လောက်တဲ့အချိန်မှာဒီတိုင်းသွားနေရင်တော့ဒီကိုရီးယားကိုဆိုင်ကိုပေါ့နော်အားပေးရှင်လို့မြန်မာအကြောင်းကိုသိရှင်လို့လာတဲ့လူတွေကိုလည်းတကယ်ကိုအနောက်ရှက်ပေးတယ်လို့ဖြစ်တယ်ဆိုတော့ငါတို့ဆိုင်ကိုကြီးကြီးပြီးမှဒီထပ်ပို့စူးစားကြမယ်ဆိုပြီးတော့မှဒီတပတ်တွင်မှာပဲဆိုင်တဆိုင်ထပ်ပြောင်းရတယ်ပေါ့နော်ညတွင်ချင်းတပတ်တွင်မှာညတွင်ချင်းထပ်ပြောင်းနေပြောင်းနေဆိုင်ကအခုပြောရမယ်ဆိုရင်လုံးဝလူ45ရောက်ပေါ့နော်ကောင်တာမှာပေါင်းမယ်ဆိုရင်50လောက်ထိဆန်းနေဂျပန်မှာဆိုတော်တော်ကိုကြီးရဲ့ဆိုင်ချစ်ကြီးပေါ့နော်တော်တော်ကြီးပါတယ်ပြီးတော့ဒီအီခဲဖူးကိုလို့ဆိုတာလူအရန်စီရဲ့နေရာပေါ့နော်အဲ့ဒါရဲ့ဘူတာထွက်တဲ့ရှင်တမင်းနေဆိုတော့နေရာအရန်ကောင်းတဲ့နေရာမှာနေရာတက်တက်ပြက်ပြက်နေတကယ်နေရာကောင်းမှလောက်ထားတာပါလို့စားတော့ဆန်းချစ်ကြီးလို့တောင်းပြောလို့ရပါတယ်ရှင်
တကယ်တော့မလလက်လွင်ကစားတောက်ဆိုင်လုပ်ငန်းကျွမ်းကျင်သူမဟုတ်ပါဘူးဂျပန်အစိုးရရဲ့သုတေသနဆေးရုံတစ်ခုမှာသုတေသနနဲ့တင်ကြားရေးပိုင်းတာဝန်ခံသူနာဖြူတယောက်ဖြစ်ပါတယ
်သူနာဖြူဆိုတဲ့အချိန်မှာတော့ရိုးရိုးသူနာဖြူမဟုတ်ပဲနဲ့ဒီဟိုပါတော့ research center ဖြစ်နေတဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှစာရေးပို့လို့ရ research စာတမ်းတွေပြုစုရတယ်ပြီးတော့ဒီတင်ကြားရေးပိုင်းတာဝန်ယူရတဲ့အခါမှာဒီဟိုပါတော့ junior တွေကိုတင်ရတယ်အရန်ကိုလှုပ်ရှုပ်ပါတယ်တကယ်ပြောရမယ်ဆိုရင်ဆေးရုံမှာဆိုရင်လုံးဝလှုပ်လှုပ်ပြရတယ်ဖလက်ပြပြီးအိမ်မှာဆိုရင်အရန်ပြစ်လဲခြင်းတဲ့လူမျိုးပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ဟိုငွေရှာရမယ်ဆိုတဲ့အတင်းနဲ့ထပ်ပြီးတော့မှလောက်ရမယ်ဆိုတဲ့အတည်ရပြီးတော့ဆိုင်ကလည်းကိုတာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မလို့သွားရမယ်ဆိုရင်ကျွန်မမနာမနေလုပ်နေရတာပေါ့နော်ပြောရမယ်ဆိုရင်ကိုလာစားနဲ့ကိုအဆင့်တန်းကိုနေရာတစ်ခုနဲ့အေးစေးစေးနေလို့ရတဲ့အနေထားပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ငါဘာလို့လုပ်ပေးနိုင်မလဲငါဒီထက်ပိုလုံးမရမယ်ဆိုတဲ့စိတ်နဲ့ဒီဆိုင်ကိုလှုပ်လိုက်ရတာပေါ့နော
်မြန်မာနိုင်ငံအတွက်ရန်ပုံငွေရှာစားတောက်ဆိုင်ဖွင့်မယ်လို့အတည်ပြုလိုက်ချိန်တွေကစိုက်မှအခုချက်ပြုတ်ပေးနေတဲ့စဖို့မှုကဆပြီးတော့ကူညီမယ်လို့အကြောင်းကြားကြသူတွေမနေဘူးလို့သူကပြောပါတယ်
အစာမှာဗောလန်တီယာ90နဲ့မှ6ယောက်ရှိရရှင်86ယောက်ထဲမှာတော့အကုန်လုံးကအလုပ်တစ်ဖက်နဲ့အလုပ်တရားလဲဟိုတူချွားနေတခြားနေသွားတဲ့ခါရရှိရခမလာနိုင်တာမျိုးရှိရခါကြပုံမှန်တော့မဟုတ်ပေမဲ့လို့ဒီ86ယောက်ထဲမှာမှဗောလန်တီယာ30လောက်နဲ့လဲပတ်နေရတယ်ပေါ့နော်ကျန်တဲ့ဟာကြဝက်ဘ်ဆိုက်တင်းတို့အကောင့်တက်တင်းတို့အဲ့လို team လေးခွဲထားပါပေါ့နော်ကျမကစပြီးတော့မှ idea ရပြီးဆိုင်ထဲဆင်ပြေးသွားပြီးဆိုတဲ့အချိန်မှာကြီးညာလိုက်တာပေါ့နော်ကျမရဲ့ Facebook မှာကြီးညာတဲ့ခါမှာအကုန်လုံးကဟိုဘယ်လိုပြောမလဲကျမတို့တော်တော်များများတိကြတဲ့အခါကျတော့အပြင်မှာမမြင်ဘူးပြင်မယ်လို့ယုံကြည်ပြီးတော့ပေါ့နော်ကျမတို့ဒါတာလုပ်နိုင်ပါတယ်ဒါကိုကူညီပါမယ်ဆိုပြီးတော့မှဟိုတညတွင်ချင်းမှာပဲအကုန်လုံးကမေးရေးပို့ချရတယ်ဆက်စပ်ချင်းမှာကျမတို့ပေါ်တော့96ယောက်မရှိဘူးပေါ့နော်လူ20ကျော်နဲ့စာခဲ့တာပေါ့နော်တဖြည်းဖြည်းဆိုင်ကြောင်းတိလာတဲ့အခါမှာကြောင်းတက်နေတဲ့ကလေးတွေတခြားလုံးလုံးနေတဲ့ကလေးရတဲ့ကျမတို့ဒီရက်တည်းအဆွေတော့အားပါတယ်လုပ်ပေးချင်ပါတယ်ဆိုတာမျိုးပေါ့နော်အလုံးကကူညီပေးချရတယ်ရှင်နောက်ပြီးတော့ဒီ volunteer အနေနဲ့မဟုတ်ဘဲနဲ့လည်းဂျပန်မှာနေထိုင်နေတဲ့လူတွေပေါ့နော်အိမ်ဟိုအိမ်မှာစိုက်ပျိုးထားတဲ့တိနံလေးယူလာပြီးတော့မှမြန်မာနိုင်ငံရမြင်းခွာရဲ့ဥပမာချင်းဟင်းကားတီးတို့ဂျပန်မှာတိတ်မရလွဲဟာမျိုးလေးအထိယူလာပေးပြီးတော့ပေါ့နော်ဆိုင်မှာသုံးမှာဆိုတာမျိုးလာပို့တာမျိုးပေါ့နော်အားလုံးကတက်တက်ကြွကြွနဲ့တကယ်ဟိုဘယ်လိုပြောမြန်မာမိသားစုဆိုင်လိုမျိုးဖြစ်သွားတာပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်မှာရနိုင်တဲ့ဟင်းအမဲတွေကနေစင်မတူပါဘူးမြန်မာဟင်းတွေအပြင်တိုင်းရင်းသားအစားအစာတွေကိုပါအလျင်းတင်တယ်လို့ရောင်းချနေတဲ့ဆိုင်ကိုဂျပန်လူမျိုးတွေအထူးကလာစားကြပါတယ်တဲ့
အစကကျမတို့မြန်မာလူမျိုးများမယ်ထင်တာအခုကလေကျမတို့ဆိုင်ဂျပန်ပိုများတယ်ဂျပန်လူမျိုးတွေပိုလာကြတယ်စာဖွင့်နေကြဂျပန်တွေများတာပေါ့နော်ဂျပန်လူမျိုးတွေကမြန်မာစားတာဆိုရင်ဆက်မဲပေါ့နော်အရန်ဆက်မဲဆီအရန်များတယ်သူတို့မစားနိုင်ဘူးထင်ကြတကယ်တကယ်လာစားတဲ့ခါမှာအရန်စားကောင်းနေဆိုပြီးတော့မှဟိုထက်ခါထက်ခါနေတိုင်းမန်နီရောလည်းမထက်တဲ့ခါကျသူတို့ကအဲ့ဒါကိုလုံးဝဟိုဘယ်လိုပြောမလဲမန်နူးကြည့်ရတာကိုသူတို့ပြောနေတာပေါ့နော်အဲ့ပုံစံမျိုးနဲ့လာကြတယ်ပြီးတော့ဟိုဟာဟင်းလေးဆိုလို့ဖြစ်နေတယ်ဂျပန်လူတွေရေးပြီးတော့မှရှင်းနေပေါ့နော်ပြီးတော့နားမလည်ဘူးဆိုရင်လည်းဒါဆိုရင်တော့ဘလို့ချက်ထားတယ်မြန်မာဥမာမဟင်းကားဆိုလို့ဖြစ်တာမြန်မာနိုင်ငံမှာဆိုရင်မနဲ့လေစားတယ်ညလေစားတယ်မြန်မာနိုင်ငံရဲ့အစင်လာမပြတ်ပေါ့နော်နေရာတိုင်းမှာစားကြတယ်မဟင်းကားလို့ပြောမလားအဲ့လိုမျိုးပေါ့နော်ဂျပန်လူဆိုရင်တော့ဒီမြန်မာရဲ့ဒေဗန်ယောဒီပါညာပေါ့အရှင်းပြတယ်ပြီးရခါကျတော့ဒီချမောင်ရွက်ကြော်ဆိုတဲ့ဂျပန်မှာမရှိဘူးလေ မစားကြအောင်ဒါမှမဟုတ်ချမောင်ရဲ့ကြောင်းရမ်းကြိုက်တယ်အာချမောင်ရဲ့ဆိုလို့ပြင်ဘလိုမျိုးအဟာရရှိရမြန်မာမှာဆိုရင်တော့ဒါတော့ဘလိုစားတာပေါ့နော်အဲ့ဒါလေးရှင်းပြရတယ်ပြီးရခါကျတော့ငပိရေကျိုးဆိုလို့ပြင်တယ်သူတို့ငပိရေဆိုကျွန်မမှာဆိုအနှံ့အယံ့နဲ့ပြောကြပြီးမယ်လို့လေကျွန်မငပိကျတော့ငပိရေကျိုးအရန်စားကြတယ်အံ့ဩလောက်အောင်လေဆိုတော့သူတို့ကဒီအစားတောက်ကိုစားရင်းနဲ့သူတို့ကဘာလဲဆိုတော့အရန်မြန်မာနိုင်ငံကြောင့်သိချင်လာတာပေါ့နော်အော်မြန်မာနိုင်ငံဆိုလူနိုင်ငံမှာလာပြီးတော့တိုင်းရင်းသားတွေအများကြီးရှိတော့လေသူတို့အနေနဲ့အရန်ကိုထူးဆန်းနေပေါ့နော်ဂျပန်မှာဂျပန်လူမျိုးတခုပဲရှိပြီးမြန်မာနိုင်ငံမှာအများကြီးရှိရဲ့ခါကျတော့သူတို့ရှာကြည့်ကြတယ်ချက်ချင်းပဲဒီအင်တာနက်မှာရှာကြည့်မြန်မာဆိုအော်ဒီနိုင်ငံမှာလာအခုဆိုရင်ကုဒေတာဖြစ်နေတာမသိရလူရှိရဲ့ပေါ့နော်ဒီမြန်မာကြောင့်ရှာကြည့်ရောမနက်လပိုင်းကနေကုဒေတာဖြစ်နေရဲ့ဒီဆိုင်ကလည်းဆိုင်ရဲ့ပြင်ဆင်ရလဲလုံးဝတခြားဖက်နဲ့လုံးဝမတူဘူးလေဒီညွေဦးတလန်ရေးပုံစံအတိုင်းပဲမြန်မာနိုင်ငံ strike ပုံလေးတွေလောက်ထားတာမျိုးတွေတို့ပြီးရခါကြဒီ message တွေဆိုလို့ဖြစ် message ခွန်လာဆိုရင်လည်းဒီညွေဦးတလန်ရဲ့ဆိုင်နဲ့စက္ကလုံးကြီးပဲဖြစ်နေတော့အလုံးကဘာပဲဖြစ်ဖြစ်ကြည့်မိရပေါ့နော်ကြည့်မိရခါမှဒီဆိုင်ကဟိုတာမန်ဆိုင်မဟုတ်ဘဲနဲ့ charity တက်ပါလားဆိုပြီးတော့လည်းတည်သွားကြတယ်တည်တဲ့ခါမှအလူငွေလေးထည့်သလိုမြန်မာနိုင်ငံအကြောင်းလည်းသူတို့ပို့ပြီးစိတ်ဝင်စားတယ်ပေါ့နော်တချို့ဆိုလို့ဖြင့်အလူငွေတွေမကပဲနဲ့မြန်မာနိုင်ငံအတွက်ငါတို့ဘာလုပ်ပေးနိုင်မလဲပေါ့နော်တခြားဟာအနေနဲ့ပေါ့နော်ဂျပန်မှာရှိနေမြန်မာလူမျိုးတွေကိုလည်းငါတို့ဘယ်လိုကူညီရမလဲဆိုတာအထင်မိလာလူရှိရပေါ့နော
်အမတို့ဒီစားတောက်ဆိုင်ကရတဲ့ဝင်ငွေကဒီအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်တည်းမဟုတ်ဘဲနဲ့လက်နက်ကင်တော်လိုင်းရေးလုပ်နေတဲ့ PDF လူငယ်တွေကိုလည်းထောက်ပံ့နေတယ်ဆိုတော့အဲ့လက်နက်ကင်တိုက်ခိုက်တာကိုအားပေးရရောက်တယ်လို့ပြောရင်မှားမလားရှင
်လက်နက်ကင်တော်လိုင်းရေးအားပေးရဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကဒီတော်လန်ပြီးတော့တပုံထနေအောင်မဟုတ်ဘူးလေနော်ကိုရီးယားငင်းချမ်းရေးအတွက်ကိုရီးယားအသက်ကိုကာကွယ်ဖို့တည်းလုပ်နေတာဖြစ်တဲ့ကြောင့်မို့လို့ဂျပန်ဆိုရပဲပြောလာသည်ဖြစ်စေပြည်သူရပဲပြောလာသည်ဖြစ်စေကျွန်မအဲ့ဒါကိုရှင်းပြဖို့အဆင်သင့်မယ်ပေါ့နော်ဂျပန်ပြည်သူတွေကလည်းနားနေတယ်သူတို့ကလည်းဒီဟာကို PTA အတွက်သုံးပါဆိုလှူပဲလူတောင်ရှိလာတယ်ပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်ကိုစာဖွင့်တော့ကတော့6လလောက်ပဲဖွင့်မယ်ရည်ရွယ်ခဲ့ပေမဲ့ဆရာနာတိတ်မှုအဆုံးမတက်သေးတယ်လို့မြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အကူအညီလိုအပ်ချက်တွေအများကြီးရှိနေသေးတာကြောင့်ရေရှည်ဆက်ဖွင့်သွားမယ်လို့မလလက်လွင်ကပြောပါတယ်ရှင်ကျွန်မဆုမြတ်မောင်ပ
ါမဆုမြတ်မောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှသတင်းပတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုချစ်ပါတို့ရဲ့website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံဖိုင်နေရောစာဖိုင်နေရောရုပ်သံအစီအစဉ်ဖြစ်နေပါလာရောက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်အကြံပြုလိုရဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကအစဉ်သဖြင့်ကြိုဆိုပါတယ်ရှင်ဒီကနေ့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနက်ခင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ3249တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံမှာရုရှားဘက်ကစစ်အင်အားအလုံးရင်းချထားရကနေတပ်သား1000လောက်ကိုငကိုတရင်အခြေစိုက်စခန်းတွေမှာနေရာပြန်ချထားလိုက်တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကစနေနေ့ကကြေညာခဲ့ပေမဲ့ရုရှားစီးရဲလှုပ်ဆောင်မှုအပေါ်မှာအနောက်နိုင်ငံတွေကတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေကညော့မသွားခဲ့ပါဘူး။ယူကရိန်းနိုင်ငံမှာတပ်သား3000ကျော်ချထားတာအတွက်တင်းမာမှုတွေတိုးနေချိန်မှာပဲရုရှားသမ္မတကအမေရိကန်နဲ့ NATO နဲ့ဆွေးနွေးချင်ကြောင်းပြောခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးကလည်းလုံခြုံရေးဆိုင်ရာအာမခံချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ NATO ဘက်ကတုံ့ပြန်မှုကိုစောင့်ဆိုင်းနေဆဲဖြစ်ပြီးဒီညှိနှိုင်းမှုတွေမှာရုရှားကာကွယ်အရာရှိတွေပါဖို့လိုတယ်လို့ပြောခဲ့ပါတယ်။အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး၅နိုင်ငံပါဝင်တဲ့နျူကလ িয়ার ဆွေးနွေးပွဲကိုတနင်္လာနေ့မှာပြန်ပြီးစတင်လိုက်ပါပြီ။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ရပ်တန့်ပေးမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေဘက်ကပိတ်ချုပ်အရေးယူထားတာတွေကိုဖယ်ရှားပေးဖို့သဘောထူထားတဲ့2015သဘောတူညီချက်ကိုပြန်ရဖို့အတွက်အဓိကဆွေးနွေးနေကြတာဖြစ်ပါတယ်။အာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်ရဲ့အမျိုးသမီးတွေပေါ်ကန့်သက်ထားတာတွေဟာနောက်ခေတ်နောက်ပြန်ဆွဲနေတဲ့အတွေးခေါ်ဖြစ်ပြီးဒါဟာသူ့နိုင်ငံအတွက်ချိန်ချောက်မှုဖြစ်နေတယ်လို့ပါကစ္စတန်ကပြောပါတယ်။မြန်မာစစ်တပ်အနေနဲ့ဘုံကျဉ်ရာတွေတပ်ဖြတ်တာတွေကိုရပ်ပစ်ဖို့နဲ့တိုင်းဒေသလက်နက်ကိုင်တွေဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကလည်းငြိမ်းချမ်းရေးအတွက်ကြိုးပမ်းချဖို့ကာဒီနယ်ချားလ်စ်ဘုတ်ကပန်ကြားလိုက်ပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မြတ်သက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့တိုနီပိုလော့ကနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုအပင်းနားဆင်တဲ့အတွက် VOE 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.